Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2018ခုနှစ်ဖေဖော်ဝါရီလ25ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32/40/48အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ခင်းသတင်းတွေကိုကိုညောင်ဝင်းရောက်နေကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။စီးရီးယားမှာအနည်းဆုံးရေ30ဆက်တိုက်ဖြစ်ရထားဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကတင်ကြီးညို့ထီတောင်းဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကြားမှာရောနှောနေထိုင်နေတဲ့အာဆာအဖွဲ့ဝင်တွေပြည်ပရောက်အဖွဲ့ဖွဲ့ဖို့ဆွေးနွေးနေတယ်ဆိုတဲ့သတင်းထွက်လာပါတယ်။ရိုဟင်ဂျာဒုက္ခသည်မျိုးသမီးလူနယ်တွေ့ဆုံဖို့လူပဲငင်းချင်းရေးဆုရှင်မျိုးသမီး၃ဦးဘင်္ဂလားဒေ့ရှ်မှာစင်ကနေကစပြီးရောက်နေပါတယ်။ဒီသတင်းတွေအပေါ်အဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းပြရပါမယ်ခင်ဗျာ
။အခုမနက်ခင်းနားဆင်ရမယ့်စီစဉ်နေရမှာတော့အရင်ဆုံးဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံအတွင်းကရိုဟင်ဂျာကလေးတွေနဲ့ပတ်သက်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကအစီရင်ခံစာတစ်စောင်ထုတ်ပြန်ပါတယ်
။ The first pillar is survival, the second pillar would be hope. And there is
အသက်ရှင်ရေးနဲ့မျှော်လင့်ချက်အတွက်ထောက်ပံ့ဖို့လိုအပ်နေတဲ့အကြောင်း UNICEF အဖွဲ့ရဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာကိုယ်စားလှယ်ရဲ့သတင်းစာရှင်းလင်းပွဲအတွင်းကြေညာချက်နဲ့အတူနားဆင်နိုင်ပါတယ်။မြန်မာပြည်မှာနိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုကိုလက်ခံနေပြီဖြစ်ပေမဲ့စီးပွားရေးတိုးတက်မှုနှေးကွေးနေတဲ့အကြောင်းဥရောပခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အီရန်အတုံးနဲ့တင်ပေးနေတဲ့ဒေါ်လာလတန်ရဲ့အင်္ဂလိပ်သင်ခန်းစာကိုလည်းနှာစင်ကြရမှာပါဒုတိယပိုင်းအစီအစဉ်မှာတော့စနေနေ့ညကတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်အခုရင်ဆုံးတော့တင်းငွေနေနေမနခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါမယ်ရှင်
စီးရီးယားနိုင်ငံကစစ်ပွဲတွေမှာပါဝင်နေတဲ့အဖွဲ့တွေအားလုံးရက်30ထက်မနည်းတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးကိုအကောင့်ထည့်ပေါ်ဖို့နဲ့ဂူဒါမျိုးအရှိပိုင်းအပါအဝင်တခြားနေရာတွေအားလုံးမှာဝိုင်းရံပိတ်ဆို့ထားတာကိုဖော်ပြပေးဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကစနေနေ့မှာတင်ကြီးညို့ထီတောင်းဆိုလိုက်ပါတယ်။ရုရှားနိုင်ငံကထောက်ခံမဲ့စာသားအတိုင်းစုပြည့်ချက်ကိုရေးသားရေးရဲတော်ကြအပြင်းထန်ခက်ခက်ခဲခဲဆီးဆက်ညှိနှိုင်းပြီးတဲ့နောက်အခုလိုအားလုံးသဘောတူတဲ့စုပြည့်ချက်ထွက်လာတာပါ။စုပြည့်ချက်မူကြမ်းကိုကမ္ဘာကထားပြုရေးဆွဲတဲ့ဆွီဒင်နဲ့ကူဝေးနိုင်ငံတို့ကမဲမခွဲခင်နောက်ဆုံးအချိန်ပိုင်းထိဥဆောင်ကြိုးပမ်းခဲ့ကြတာပါဒီဆုံးဖြတ်ချက်ကြောင့်တော့ဆီးရီးယားကလူသားပေးဒုက္ခအဆုံးသတ်သွားမယ်လို့ကျွန်တော်တို့မယူဆပါဘူးဒါပေမဲ့လည်းဒါဟာလူမျိုးရေးကောင်စီကပြသလိုက်တဲ့အပြုသဘောဆောင်လက္ခဏာပါပဲအခုတော့ဒီဆုံးဖြတ်ချက်ကိုကျွန်တော်တို့အကောင့်ထဲပေါ်ကြရပါမယ်လို့ကုလသမဂ္ဂဆိုင်ရာကူဝိတ်တန်မတ်ကြီးမန်ဆူအယ်အိုတိုင်ပီကပြောပါတယ်လူသားစာနာမှုအကူအညီတွေပေးပို့နိုင်ရေးအပြင်းထန်နာမကျန်းဖြစ်နေသူတွေနဲ့ဒဏ်ရာရထားသူတွေကိုရွှေ့ပြောင်းကယ်ထုတ်ရေးတို့အတွက်တိုက်ပွဲတွေကိုနောက်ထပ်အချိန်မဆွဲဘဲအနည်းဆုံးရက်30ဇက်တက်ရက်ဆိုင်ထားဖို့အဖွဲ့အားလုံးကိုဒီဆုံးဖြတ်ချက်ကတောင်းဆိုထားပါတယ်။ IS အစိုးရအဖွဲ့နူဇရတအူဒါမှမဟုတ်အယ်ကိုင်ဒါလိုအကြမ်းဖက်ဝါဒီအဖွဲ့တွေနဲ့ပတ်သက်ရင်တော့ဒီအပြစ်ခတ်ရက်စဲရေးကအကျိုးမဝင်ပါဘူး။ဒီအပြစ်ရဲ့တောင်းဆိုချက်ကိုစီဗီယာဆွေးရွားကလိုက်နာမလားဆိုတာသံသယရှိတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးနီကီဟီလီကပြောပေမဲ့အပြစ်ခတ်ရက်စဲမှုအလုပ်ဖြစ်စေဖို့အခွင့်အရေးပေးရမယ်လို့ပြောပါတယ်။ဆုံးဖြတ်ချက်ချမှတ်ဖို့ကိစ္စရုရှားကအတားအဆီးလုပ်တာကိုလည်းတန်မတ်ကြီးဟီလီကပြစ်တင်ဝေဖန်ပါတယ
်။အစ်ဒီနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့တပတ်လောက်သာလိုတော့တဲ့အချိန်မှာထောင်ချီတဲ့နိုင်ငံသားတွေကရောမမျိုးအပါအဝင်မီလန်နဲ့ဖာလမူမျိုးတွေမှာစနေနေ့ကဆန္ဒပြကြပြီးလက်ရဇွန်အုပ်စုတွေကရောဖက်စစ်စနစ်ဆန့်ကျင်ရေးအုပ်စုတွေကပါဆန္ဒပြကြတာဖြစ်ပါတယ်။ရောမမျိုးမှာတော့ဆန္ဒပြသူအုပ်စုကြီးဟာဖက်စစ်စနစ်နဲ့နိုင်ငံသားမုံဒီရေးကိုဆန့်ကျင်ကြောင်းဆန္ဒပြကြပြီးဒီလူအုပ်ကြီးဟာအခြားမျိုးရွာဒီကနေဘတ်စကားတွေနဲ့လာရောက်ဆန္ဒပြကြတာလည်းရှိပါတယ်။ရောမမျိုးမှာလူညုံရေးလွန်စွာတင်းကျပ်ထားပြီးအဓိကရုံးနှိမ်နေရေးရဲတွေကိုနေရာအနှံ့ချထားပါတယ်။ဆန္ဒပြသူတွေဟာဖက်စစ်စနစ်နောက်ထပ်ပေါ်မလာစေရဘူးဆိုတဲ့အကြွေးကြော်သံတွေဩဟစ်ကြပါတယ်။ဖက်စစ်လက်သစ်ဝါဒီတွေဦးဆောင်တဲ့မီလန်မျိုးကဆန္ဒပြပွဲမှာတော့လက်ဝဲစွန်းအုပ်စုဆန္ဒပြသူတွေနဲ့ရဲတွေကြားရုံးရင်းဆန်ခတ်ဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပါလမုန်မြို့မှာဖက်စစ်လက်သစ်ဝါဒီခေါင်းဆောင်တို့လမ်းပေါ်မှာအတိုက်ခတ်ခံရပြီးနောက်လက်ဝဲစွန်းနဲ့လက်ရစွန်းအုပ်စုတွေကြအကြမ်းဖက်မှုတွေဖြစ်လာမှဆိုးတဲ့အတွက်အန်ဒီနာကဈေးဆိုင်တွေခတ်ဆော့ဆော့ဖိတ်လိုက်ကြပါတယ်။မီလန်မြို့မှာတော့လာမယ့်ရွေးကောက်ပွဲဝင်မဲ့ရွှေပြောင်းဝင်လာသူစန့်ကျင်ရေးခေါင်းဆောင်ဆယ်ဗီနီကထောင်ချီတဲ့လူအုပ်ကြီးကိုမိခွန်းပြောရမှာအီတလီနိုင်ငံသားတွေကသာပထမဦးစားပေးဖြစ်စေရမယ်လို့ဆိုလိုက်ပြီးအီတလီနိုင်ငံကိုယဉ်ကျေးမှုနဲ့ကြော်ဝချမ်းသာခြင်းနဲ့ယူဆောင်လာတဲ့ရွှေပြောင်းဝင်လာသူတွေနဲ့စစ်ပွဲတွေကနေထွက်ပြေးလာသူတွေကိုသာအီတလီကလက်ခံထားကြောင်းအကယ်၍သူသာရွေးကောက်ပွဲနိုင်ငံရင်အစိုးရသူ့အစိုးရအနေနဲ့အာဖရိကတိုက်သားတွေကိုသူတို့မူရင်းနိုင်ငံတွေမှာပဲအဆင်ပြေအောင်ကူညီပေးသွားမှာဖြစ်ကြောင်းပြောပါတယ်
ယောက်ကိုယ်ရောက်ကိုအမေရိကန်ကတန်ခတ်ရည်ရွယ်မှုတည်တည်ချမှတ်လိုက်တဲ့ပေါ်ဒီဥက္ကဋ္ဌကစနစ်နေ့မှာဒေါသတကြီးတုံ့ပြန်ပါတယ်။ယောက်ကိုရရဲ့နျူကလ িয়ার တရုတ်နဲ့တခြားနိုင်ငံခုနှစ်နိုင်ငံမှာမှတ်ပုံတင်ထားတဲ့ကုမ္ပဏီ29ခုနဲ့တင်ပေါ်27စင်းတို့ကိုပြင်မှတ်ထားပြီးတန်ခတ်ရေးယူတာပါ။ယောက်ကိုရရဲ့တရားမဝင်ရေချောင်းတည်ယူပို့ဆောင်ရေးနဲ့ကုန်သွယ်ရေးတွေကိုဖယ်ရှားပစ်ဖို့ရည်ရဲလို့ဆိုပါတယ်။အဲဒီကုမ္ပဏီတွေရဲ့အမေရိကန်မှာရှိတဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်လိုက်တယ်လို့အမေရိကန်နိုင်ငံသားတွေအဲဒီကုမ္ပဏီတွေန
ပြောထားပါတယ်။တင့်လျော်တဲ့နယ်ပယ်ရီမှာနှစ်နိုင်ငံဘူးပေါင်းဆောင်ရွက်ရေးကိုမထိခိုက်အောင်ရှောင်ရှားဖို့အတွက်တန်ခတ်ရည်ရွယ်မှုတွေကိုချက်ချင်းယုံသိမ်းဖို့လေအမေရိကန်ကိုတရုတ်နိုင်ငံသားဌာနကတောင်းဆိုပါတယ်။2019ခုနှစ်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားရဲ့ဝင်ရောက်ဆက်ဖက်မှုနဲ့ဆက်ဆက်ပြီးအမေရိကန်အောက်တော်ထောက်လှမ်းရေးဆိုင်ရာကော်မတီမှာကြားနာမေးမြန်းခြင်းတို့ကဒီမိုက FBI ထောက်လှမ်းရေးအဖွဲ့ဟာ စောင့်ကြည့်ထောက်လှမ်းခွင့်ကိုအလွဲသုံးစားလုပ်ခဲ့တယ်လို့ဆွဆွဲထားတဲ့ Republican ဘက်ကအလားတူမှတ်တမ်းကိုတန်ပြန်တဲ့အနေနဲ့ Democratic ဘက်ကပြည့်စုံထားတဲ့မှတ်တမ်းကိုထုတ်ပြန်လာပါ Republican အောက်လွှတ်တော်အမတ် Devin Nunes ရဲ့ဝန်ထမ်းတွေပြည့်စုံထားတဲ့မှတ်တမ်းကိုထုတ်ပြန်ပြီး သတင်းသုံးဖက်အကြာစနေနေ့မှာ Democrat ဘက်ကမှတ်တမ်းကိုထုတ်ပြန်လာပါ မှတ်တမ်းတွေကဘယ်အချက်လက်တွေကိုထုတ်ပြန်ဖို့သင့်တယ်မသင့်ဘူးဆိုတာ FBI အောက်လွှတ်တော်ထောက်လှမ်းရေးဆိုင်ရာကော်မတီနဲ့ထိပ်တန်းကော်မတီဝင်ဒီမိုကရက်အမတ်အဒမ်စကစ်တို့အကြားစည်းစပ်ညှိနှိုင်းပြီးတဲ့နောက်ဒီမှတ်တမ်းကိုထုတ်ပြန်လာလေဖြစ်ပါတယ်အဲ့ဒီအချိန်သမ္မတလောင်းထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့အကြံပေးကာတာပေ့ချ်ကိုစောင့်ကြည့်ထောက်လှမ်းရေးဖက်ဒရယ်တရားရုံးခွင့်ပြုချက်ရယူတာမှာအသုံးပြုခဲ့တဲ့အတိုက်ခံသူတေသနမှတ်တမ်းအစုဝေးဟာ ဒီမိုကရက်တွေကရံပုံငွေထောက်ပံ့ပြီးပြုစုရေးသားခဲ့တယ်ဆိုတဲ့အချက်ကိုFBI ကဖုံးထားခဲ့တယ်လို့ရီပပ်ဘလစ်ကန်တွေရဲ့နူးနက်မှတ်တမ်းကဆွဆွဲထားတာပါအဒမ်စကစ်ပြုစုခဲ့တဲ့ဒီဒီမိုကရက်တွေရဲ့အခုမှတ်တမ်းကရီပပ်ဘလစ်ကန်ဆွဆွဲချက်ကိုတုံ့ပြန်တိုက်တာလည်းဖြစ်ပါတယ်ပြည်ဝင်အမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက် 6:00နာရီကနေဒီကနေ့ထုတ်လွှင့်ချက်ကိုတော့ဒိုင်းလိုမီတာ29.5ဒုညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190ကီလိုဟက်စ်25ခွန်9ရုပ်ကနေထုတ်လွှင့်ပေးနေပါတယ်။မနေ့ရှင်းနာရီကနေ9:00ကြီးပြန်လည်ထုတ်လွှင့်ချက်ကိုတော့ဒိုင်းလိုမီတာ20.5ဒုညနဲ့ထုတ်လွှင့်ချက်ကိုတော့ဒိုင်းလိုမီတာ90ဒုကနေဖမ်းယူနိုင်စေမယ်။ ဒီနေ့ရက်စနေကန်ကောက်ဆက်ဘဇားဒေသကဒုက္ခသည်စခန်းတွေမှာရောက်နေတဲ့အာရဂန်ရူဟင်ဂျာဆာဗီရှင်းအာမီအာဆာအဖွဲ့ဝင်တွေဟာမြန်မာစစ်တပ်ကိုတိုက်ခိုက်ဖို့ပြည်ပအာဆာအဖွဲ့ဖွဲ့ဖို့ပြင်နေတယ်လို့ထိုင်းချေဆိုင် PBS
အွန်လိုင်းမှာရောက်နေတဲ့အာဆာအဖွဲ့ဝင်တွေကြားအဆက်အသွယ်မပြတ်ရှိနေပြီးပြည်ပရောက်အာဆာအဖွဲ့တစ်ဖွဲ့ဖွဲ့စည်းအလားအလာကိုဆွေးနွေးနေကြကြောင်းအကြောင်းကတော့ရခိုင်ပြည်နယ်တွင်းကသူတို့အဖွဲ့ဝင်တွေအားနည်းနေပြီးလက်နက်ခဲယံလုံလောက်မှုမရှိတဲ့အတွက်ကြောင့်ဖြစ်ကြောင်းအဖွဲ့ဝင်တူကပြောတယ်လို့ဆိုပါတယ်ရခိုင်ပြည်နယ်တွင်းကအဖွဲ့ဝင်တွေဟာတစုကို9ယောက်ပါအစုအဖွဲ့လေ ဒီနေ့ကတော့အစာဖော့ဝင်တရာကနေ200ချောင်းရှိခဲ့ပေမဲ့အခုတော့အများစုဟာဘင်္ဂလားဒေ့ရောက်ဒုက္ခသည်တွေကြားမှာရှိနေကြတယ်လို့အစာဖော့ဝင်တွေကဆိုပါတယ်အထူးသဖြင့်ကောင်းဆက်ပစားကဒုက္ခသည်စကန်12ခုမှရှိတဲ့ရိုဟင်ညာဒုက္ခသည်တွေကြားမှာရောပြီးနေထိုင်နေတဲ့အစာဖော့ဝင်အများပြားရှိတယ်လို့နောက်ထပ်သတင်းရင်းမြစ်တစ်ခုကပြောကြောင်းလဲထိုင်း PBS သတင်းမှာရေးသားဖော်ပြထားပါတယ်အမျိုးသမီးနုဘယ်ညဉ့်ညဉ့်ရေးဆုရှင်တုံးဖြစ်တဲ့ယူရန်နိုင်ငံကရှိပါဒီယေမန်နိုင်ငံကထာဝါကို
Kamene, Miao Elanga, Mary Maguire Duha, Rinja Dukade, Mutamidine, Twiston Bune, Dukade, Chini, Yayako, Lilabu, Sini Niga, Bangladesh Nangama, Yonibare, Trutonua, Mutminu, Beninye Sushen, Chao U, Natan Chao Kuniga, Puerare, Nobel Women Initiated Fuet Nine, Toyo Jada Chibare, Miss Kamanga, 2 years, 2 net, 2 years, local Kamediha. ဝင်းစွန်ထွက်ပြေးရတဲ့ရွေးညာမျိုးသမီးတွေနဲ့အတူတကွရက်တီကြောင်ဒီမျိုးသမီးတွေရဲ့ပြောစကားတွေကိုနားထောင်ဖို့တောင်းဆိုကြောင်းအေဗီသတင်းဌာနကိုစနေနေ့ကပေးပို့တဲ့အီးမေးလ်မှာပြောပါရတယ်။ရွေးညာမျိုးသမီးတွေဟာရိုဟင်ဂျာဖြစ်တဲ့ဖြစ်တာကြောင့်ရဲ့အမျိုးသမီးဖြစ်တာကြောင့်ရဲ့နှစ်ထပ်ကွန်းဘေးဒဏ်တင်ကြရတယ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတန်ကိုခံရတယ်လို့လိမ်ပိုင်း င်းအာဓမပြုကျင့်ခံခဲ့ရပြီးထွက်ပြေးရတဲ့ရိညာအမျိုးသမီးတွေက20ရာခိုင်နှုန်းလောက်ပဲမတင်းကျင့်ခံရပြီးနောက်ပိုင်းကုသဆောင်ရှောက်မှုကိုရကြတယ်လို့ယမင်နိုင်ငံကညီငယ်ရေးစုရှင်ကမန်းကပြောတာပါရခိုင်ပြည်နယ်ကခြေရွာတွေကိုတိုက်ခိုက်မှုကြီးတွေမလုပ်ခင်လုပ်ပြီးနောက်ပိုင်းမှာလည်းမြန်မာလူမျိုးရေးတပ်တွေကအမျိုးသမီးတွေနဲ့မိန်းကလေးတွေကိုမတင်းကျင့်တာနဲ့လိမ်ပိုင်းစော်ကားမှုတွေလုပ်ခဲ့တယ်လို့လူ့အခွင့်အရေးဆောင်ကြည့် HRW အစီရင်ခံစာတစ်ခုမှာဖော်ပြထားပါတယ
်။အမေရိကန်ဆိုရာအစိုးရကကြေညာထားသလိုအစ္စရေးနိုင်ငံဆိုင်ရာအမေရိကန်တန်ရုံးကိုနောက်နှစ်ကုန်ကျရင်ဂျေရုဆလင်မြို့ကိုရွှေ့မယ်စာဒီနှစ်မေလမှာရွှေ့မယ်ဆိုတာကြောင့်အလွန်မင်းစိုးရိမ်မိတယ်လို့ဒူရကီကပြောပါတယ်။နိုင်ငံတကာဥပဒေနဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဂျေရုဆလင်ဆိုင်ရာစုမဲ့ချက်တွေကိုကြော်လွန်လို့ဆောင်ရင်းအပြင်ငြိမ်းချမ်းရေးအခြေခံတွေကိုဖျက်ဆီးဖို့အမေရိကန်အစိုးရရဲ့တဆိုင်မမတ်လှုပ်ဆောင်မှုကိုဒီစုမဲ့ချက်ကပြနေတယ်လို့ဒူရကီနိုင်ငံသားရေးဌာနရဲ့စနစ်တကျထုတ်ပြန်ချက်မှာပြောထားပါတယ်။တန်ယုံကို2019ခုနှစ်ကောင်မှာရွှေ့မယ်လို့ဒုသမရမိုက်ပန့်စ်ကပြီးခဲ့တဲ့လမှာပြောပေမဲ့တောက်ကြနေကတော့မေလမှာရွှေ့မယ်ကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနကပြောလိုက်တာပ
ါဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမှာတောက်ကြနေကကားဘုံးထောင်ဖောက်ပွဲမှုနှစ်ခုဖြစ်ခဲ့တာကြောင့်အနည်းဆုံးလူ38ဦးသေဆုံးသွားတယ်လို့ဆိုပါတယ်ဒါ့အပြင်နောက်ထပ်လူ30လောက်ဟာလည်းအပြင်းထန်ထိခိုက်ဒဏ်ရာရရှိသွားပါတယ်ပထမပောက်ကွဲမှုကတော့ထောက်လန်းရေးဌာနဂျုံနာမှာဖြစ်ပြီးနောက်ထပ်ပောက်ကွဲမှုကတော့ဆိုမာလီသမ္မတနန်းတော်နဲ့မီတာ300လောက်အကွာလုံညုံရင်ကင်းစခန်းမှာဖြစ်ပါတယ
်။တနင်္လာနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုညံဝင်းရောင်တို့ကြီးညာပေးသွားကြတာပါ။အခုဇက်တိုက်နားဆင်ကြရမယ့်အစီအစဉ်တွေကိုတော့ရိုဟင်ဂျာကလေးငယ်တွေအရေးပေါ်အကူအညီလိုအပ်နေတဲ့ဆိုတဲ့အကြောင်းနဲ့စပါမယ်ရှင်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရိုဟင်ဂျာကလေးငယ်တွေဟာအရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ရဲ့အစီရင်ခံစာတစ်တစောင်မှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံရာသီကိုဝင်ဖို့နီးကပ်လာနေသလိုမြန်မာနိုင်ငံမှာလည်းအကြမ်းဖက်အခြေအနေနဲ့သူတို့ရဲ့အခြေခံအခွင့်အရေးတွေကိုညှင့်ပယ်ခံနေရတာကြောင့်အဲ့ဒီကလေးတွေအတွက်အန္တရာယ်ရှိနေတယ်လို့ UNICEF ကပြောပါတယ်။ဂျနီဗာကုလသမဂ္ဂဌာနချုပ်ကနေလာတဲ့သတင်းဆောင်ပါကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်။
မြန်မာနိုင်ငံရခိုင်ပြည်နယ်မှာရိုဟင်ဂျာကလေးငယ်ခံမှန်းရေးအတွက်တသိန်း8000ခွဲရှိနေသေးပြီးသူတို့ဆွေမျိုးသားချင်းတွေနဲ့အိမ်နီးချင်းတွေထွက်ပြေးသွားရတဲ့အကြမ်းဖက်အခြေအနေနဲ့ဆိုးရွားမှုတွေပေါ်ထိတ်လန့်နေကြတယ်လို့ UNICEF အစီရင်ခံစာမှာပြောထားပါတယ်။ဘင်္ဂလားဒေ့ရှ်မှာတော့ပြီးခဲ့တဲ့နှစ်နဲ့အရင်နှစ်တွေကထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်ကလေးငယ်ခံမှန်းရေး 93,400 ပတ်ဝန်းကျင်ရှိနေတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာရောဘင်္ဂလားဒေ့ရှ်မှာပါကလေးငယ်တွေဟာအခြေအနေဆိုးတွေထဲမှာပိတ်မိနေပြီးသူတို့ရဲ့အခြေခံအခွင့်အရေးတွေဆုံးရှုံးနေရတယ်လို့အနာဂတ်အတွက်စိုးရိမ်နေကြတယ်လို့အစိုးရကစားပြုစုရေးသားသူ UNICEF အဖွဲ့ရဲ့ပြန်ကြားရေးဆိုင်ရာအကြီးအကဲအကြံပေးပုဂ္ဂိုလ် Simon Ingram ကအစိုးရကစားထုတ်ပြန်တဲ့ဖေဖော်ဝါရီလ22ရက်ကြာသပတေးနေ့မှာသတင်းထုတ်တွေကိုပြောပါတယ
် Our report issues a strong call to action on behalf of all Rohingya children.setting out specific
requirements ရင်းရက်လေးငယ်အားလုံးအတွက်လှုပ်ဆောင်ပေးဖို့ကျွန်တော်အစီအစဉ်ခံစားအပြင်းထန်တောင်းဆိုထားပါတယ်မြန်မာအစိုးရဘင်္ဂလားဒေ့ရှ်အစိုးရနဲ့နိုင်ငံတကာအစိုင်းအဝိုင်းအတွက်ပန်ကြားချက်တွေကိုဆက်စပ်မှန်မှန်ဖော်ပြထားပါတယ
်အကြံဖတ်မှုတွေဆုံးသက်ဖို့ရိုဟင်ဂျာတွေအပေါ်ရှေ့ပြောင်းသွားလာခွင့်ကန့်သက်ထားတာဂျမားကြီးပညာရေးနဲ့အသံမူဝမ်းကြောင်းမှုတွေမှာပြင်းထန်လွန်းတဲ့ကန့်သက်ချက်တွေရှိနေတာကိုရည်ညွှန်းပြီးသူတို့ခေါ်အားဖြင့်ရခိုင်ပြည်နယ်ကလူခွင့်ရေးအကျက်အသေးကိုဂိုင်းတွယ်ဖြေရှင်းဖို့မြန်မာအစိုးရကို UNICEF ကတောင်းဆိုထားပါတယ် UNICEF အဖွဲ့ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာကိုယ်စားလှယ်အဒူဝါဘတ်ဘီဒါကလင်းစာရှင်လင်းပွဲတွင်အခုလိုပြောပါတယ
် The first pillar is survival. The second pillar would be hope. And there is definitely a need to.
ပထမထောက်ပံ့ရမှာကအသက်ရှင်တန်းရေးအတွက်ပါ။ဒုတိယကတော့မျှော်လင့်ချက်ဖြစ်ပါတယ်။ဒီကလေးတွေနဲ့သူတို့ရဲ့မိဘတွေမှာမျှော်လင့်ချက်ပြန်လည်ရှင်သန်လာအောင်လုပ်ပေးဖို့တကယ့်ကိုလိုအပ်နေပါတယ်။ဒါကြောင့်လဲကျောင်းအတွက်ပညာရေးအတွက်ကူညီဖို့တိတ်ကိုရေးကြည့်နေတာပါ။ဒါကကလေးတွေကျောင်းပြန်တည့်ရဖို့တင်မဟုတ်ပဲပုံမှန်ပတ်ဝန်းကျင်မျိုးမှာသူတို့ပြန်ရှင်သန်ခွင့်ရစေဖို့ပါ။
2019ခုနှစ်ဩဂုတ်လကတည်းကရခိုင်ပြည်နယ်တွင်းနေရာများပြားကို UNICEF နဲ့တခြားလူသားစာနာမှုအကူအညီပေးအဖွဲ့တွေဝင်ထွက်ခွင့်အပေါ်အပြင်းထန်ကန့်သတ်ထားပါတယ်။ပြည်နယ်တွင်းကကလေးငယ်အလုံးအတွက်အကူအညီတွေချက်ချင်းအတားအဆီးမဲ့ပေးခွင့်ပြုဖို့နဲ့လူမှုဝန်ဝိုင်းတွင်တင်းမာမှုတွေကိုကင်ရယ်ပြင်ရှင်းပြီးလူမှုသဟဇာတဖြစ်ရေးအားပေးတဲ့ရေရှည်လှုပ်ဆောင်ချက်တွေကိုချမှတ်ဖို့ UNICEF ကတောင်းဆိုပါတယ်။ကလေးငယ်တွေကိုအကောက်အွယ်ပေးပါလို့လည်းဆိုင်မွန်အင်ဂရမ်ကတောင်းဆိုပါတယ်။
We're also calling for the protection of children of all ethnic groups in
Rakhine.
Bangladesh နဲ့မြန်မာနိုင်ငံကကလေးငယ်တွေရင်ဆိုင်နေရတဲ့အန္တရာယ်တွေကိုကံပြည့်ဖြစ်ရှင်းဖို့ရာနိုင်ငံစလုံးကအကူအညီပေးလုပ်ငန်းတွေအတွက်လိုအပ်တဲ့ရန်ပုံငွေကိုအရင်ဆုံးကူညီထောက်ပံ့ကြဖို့နဲ့စကိုင်းပြည်နယ်ကကလေးငယ်အလုံးအတွက်အရေးအသွေးမီပညာရေးမှာရင်းနှီးမြှုပ်နှံလှုံ့ဆော်ပေးကြဖို့နိုင်ငံတကာအသိုင်းအဝိုင်းကိုလည်း UNICEF ကပန်ကြားထားပါတယ်ခင်ဗျာ
။ကိုကျွတ်ကျော်သိန်းပြောပြသွားတာပါရှင်။အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရပါမယ်။မြန်မာနိုင်ငံမှာနိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုကိုလက်ခံနေပြီဖြစ်ပေမဲ့စီးပွားရေးတိုးတက်မှုနှေးကွေးနေပါတယ်ဒီအကြောင်းကိုဦးအောင်ခင်သုံးသပ်ပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါရစေ
။နိုင်ငံခြားရင်းနှီးမြှုပ်နှံမှုကိုအခြေခံပြီးပို့ကုန်ထုတ်လုပ်နိုင်ရင်ကမ္ဘာကုန်ထုတ်လုပ်ငန်းမှာပါဝင်လာနိုင်မှာမို့မြန်မာစီးပွားရေးတိုးတက်လာမယ်လို့ဦးသိန်းစိန်အစိုးရကယူဆပါတယ်။လက်ရှိအစိုးရကလည်းဒီလမ်းစဉ်အရနိုင်ငံခြားအရင်းအနှီးကိုလက်ခံပါတယ်။ရှေးလာကုန်မှာပြီးဆုံးမဲ့2018-18ဘန်ဒါယင်းနှစ်အတွက်ဇန်နဝါရီလလည်းအထိအတည်ပြုထားတဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုလုပ်ငန်း185ခုရှိပြီးအမေရိကန်ဒေါ်လာတန်း9000ကျော်ဖို့ရှိတယ်လို့မကြာမီကထုတ်ပြန်တဲ့မြန်မာရင်းနှီးမြှုပ်နှံမှုကော်မရှင်ကြေညာချက်မှာပေါ်ပြထားပါတယ်စင်ကာပူကဒေါ်လာတန်း1900အကျော်အများဆုံးဖြစ်ပြီးတရုတ်ကတန်း1200ကျော်ဒုတိယလိုက်နေပါတယ်အမေရိကန်နဲ့ဗြိတိန်ဟာဒေါ်လာတန်း100ကျော်သာရင်းနှီးမြှုပ်နှံကြပါတယ်ထူးခြားတာကတော့နိုင်ငံခြားရင်းနှီးမြှုပ်နှံမှုကိုကန်တာလိုက်ခွဲကြည့်ရင်ကုန်ထုတ်လုပ်ငန်းဟာဒေါ်လာတန်း1500ကျော်နဲ့အများဆုံးဖြစ်နေတာပါပဲအင်းချမ်းကြီးမှာဒေါ်လာတန်း1000ကျော်တည်ယူပို့ဆောင်ရေးနဲ့ဆက်သွယ်ရေးမှာဒေါ်လာတန်း600ကျော်စွမ်းအင်မှာတန်း300ကျော်စိုက်ပျိုးရေးမှာ100ကျော်ရင်းနှီးမြှုပ်နှံထားတာတွေ့ရပါတယ်။ဒါပေမဲ့ကုန်ထုတ်လုပ်ငန်းကဏ္ဍဟာနိုင်ငံခြားရင်းနှီးမှုစုစုပေါင်းရဲ့70%တောင်ရှိပါတယ်
။နိုင်ငံခြားရင်းနှီးမြှုပ်နှံမှုပမာဏမှာ38%နှုန်းကိုရေနံနဲ့သဘာဝဓာတ်ငွေထုတ်ယူရေးမှာသုံးစွဲထားပါတယ်။ဒုတိယအများဆုံးကတော့စွမ်းအင်ကန်တာဖြစ်ပြီး24%လုံးရှိပါတယ်။တယ်ယူပို့ဆောင်ရေးနဲ့ဆက်သွယ်ရေးက14%လုံးဖြစ်လို့တတိယအများဆုံးပါ။စိုက်ပျိုးရေး၊မွေးမြူရေးနဲ့စက်မှုလုပ်ငန်းတွေမှာရင်းနှီးမြှုပ်နှံတာဟာ100%လုံးတော့မရှိပါဘူး။တရုတ်ပြည်မှာဈေးကွက်စနစ်စတင်ကျင့်သုံးစဉ်ကအလုသမားအင်အားသုံးပြီးပို့ကုန်ထုတ်လုပ်တဲ့ကုန်ထုတ်လုပ်ငန်းတွေမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုကိုဖိတ်ခေါ်ခဲ့တာကြောင့်ပြည်သူတွေအလုတ်အကန်ရကြပါလေမြန်မာပြည်မှာတော့တင်ရန်ဇာတနဲ့စွမ်းအင်ထုတ်လုပ်မှုမှာသာနိုင်ငံခြားရင်းနှီးမြှုပ်နှံမှုများနေတာမို့အလုတ်အကန်ဖန်တီးပေးတဲ့အခွင့်အလမ်းနှဲပါနေပါလေဥပမာဒေါ်လာတန်း1000ကျော်ရင်းနှီးတဲ့ရတနာဓာတ်ငွေစီမံကိန်းဟာအလုတ်သမား800လောက်ကိုသာအလုတ်ပေးနိုင်တာတွေ့ရပါတယ
်တင်ရန်ဇာတကရတဲ့ငွေကိုအာဏာပိုင်အတိုင်းအဝိုင်းကအလွဲသုံးစားလုပ်ပြီးအခွင့်အူးခံယူတာကြောင့်တိုင်းပြည်စီးပွားရေးမတိုးတက်တာကိုတရားစာတကျင်းစားလို့အမည်ပေးကြပါတယ်။ဘောဂဗေဒပညာရှင်အချို့ကဆိုရင်သဘာဝတရားစာတထုတ်ယူမှုမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုလုပ်တာတိုင်းပြည်စီးပွားရေးကိုထိခိုက်စေပြီးကုန်ထုတ်လုပ်ငန်းမှာရင်းနှီးမြှုပ်နှံတာနိုင်ငံရဲ့စီးပွားရေးကိုတိုးတက်စေတယ်လို့ယူဆပါတယ်။ဦးသိန်းစိန်အစိုးရလက်ထက်ကစပြီးကုန်ထုတ်လုပ်မှုမှာဒေါ်လာတန်ပေါင်းထောင်ချီပြီး
နိုင်ငံခြားကရင်းနှီးမြှုပ်နှံလာပါတယ်လောကနဲ့နေကဆိုရင်အထေချုပ်လုံငန်းမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုပမာဏ30တိုးပွားလာပါတယ
်လုပ်ငန်းကျွမ်းကျင်ပြီးအိန္ဒိယနိုင်ငံတွေထက်လုံသားကသက်သာနေတဲ့မြမအထေချုပ်လုပ်ငန်းကြီးထွားလာလိမ့်မယ်လို့မျှော်လင့်နေကြပါတယ်နိုင်ငံခြားရင်းနှီးမြှုပ်နှံမှုကိုဆွဲဆောင်ရမှာလွယ်လွယ်ကူကူစီးပွားရေးလုပ်နိုင်သလားဆိုတာကိုအရင်ဆုံးလေ့လာကြပါတယ်စီးပွားရေးလုပ်ရတာလွယ်ကူမှုကိုကမ္ဘာ့ဘဏ်အုပ်စုကနိုင်ငံ190မှာလေ့လာတဲ့အခါမြန်မာဟာအဆင့်191မှာရှိနေတာတွေ့ရပါတယ်မြန်မာထက်လွယ်ကူတဲ့နိုင်ငံပေါင်း190ရှိပြီးမြန်မာထက်ခက်ခဲတဲ့နိုင်ငံ19နိုင်ငံသာရှိနေပါတယ်မြန်မာပြည်မှာရင်းနှီးမြှုပ်နှံရတာအန္တရာယ်ရှိတယ်လို့ယူဆနေတဲ့ကုမ္ပဏီတွေရှိနေပါတယ်။ဒါကြောင့်မြန်မာပြည်မှာဒေါ်လာတန်း5000ကျော်ရင်းနှီးမြှုပ်နှံချိန်မှာအန္တရာယ်ကင်းတယ်လို့ယူဆကြတဲ့စင်ကာပူနိုင်ငံမှာဒေါ်လာတန်း5000ကျော်ရင်းနှီးမြှုပ်နှံကြတာတွေ့ရပါတယ
်။စီးပွားရေးလုပ်ငန်းကွန်ထရိတ်ကိုသဘောတူထားတဲ့အတိုင်းလုပ်ကင်ဖို့တိုက်တွန်းရတဲ့အခါမှာမြန်မာဟာအခက်အခဲဆုံးလို့ဖြစ်နေပါတယ်။ကမ္ဘာ့ဘဏ်အုပ်စုရဲ့ Doing Business 2018မှာနိုင်ငံပေါင်း190ကိုရှင်းကြည့်တဲ့အခါမြန်မာဟာအဆင့်188အညံ့ဆုံးအဆင့်မှာရောက်နေပါတယ်မြန်မာတဲ့ဆိုတာနှစ်နိုင်ငံပဲရှိပါတော့တယ်တရားဥပဒေကိုရိုသေလေးစားခြင်းမရှိတာဟာစီးပွားရေးနယ်ပယ်အထိပြန့်နှံ့နေကြောင်းမြန်မာကပြတ်တနေတာဖြစ်ပါတယ်ဒါကြောင့်စီးပွားရေးလောကမှာတရားဥပဒေစိုးမှုရှိရလားဆိုတာနိုင်ငံခြားကုမ္ပဏီတွေတန်တရာရှိနေကြပုံရပါတယ်အစိုးရကတော့2016မှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုဥပဒေအစ်ပြဋ္ဌာန်းထားတာကြောင့်ပြည်ပအရင်အနည်းတိုးပွားလာလိမ့်မယ်လို့မျှော်လင့်နေပါတယ်။မြန်မာပြည်မှာအလားအလာရှိနေတာတွေများပေမဲ့လက်တွေ့မှာတင်းတယ်လို့ဖြစ်မလာတာတွေကလည်းများနေပါတယ်။လက်ရှိဗန္ဒာယီနှစ်ဖြစ်တဲ့2018-18ပထမ6လပတ်မှာနိုင်ငံခြားအရင်အနည်းဒေါ်လာသန်း5000ကျော်ခွင့်ပြုထားပေမဲ့လက်တွေ့ရင်းနှီးမြှုပ်နှံမှုဟာသန်း4000နီးပါးပဲရှိတယ်လို့သိရပါတယ်။ဒါပေမဲ့ကုန်ထုတ်လုပ်ငန်းအထူးသဖြင့်အထည်ချုပ်လုပ်ငန်းမှာရင်းနှီးမြှုပ်နှံမှု30တိုးလာတာကိုကောင်းတဲ့လက္ခဏာလို့မြင်ကြပါတယ်ခင်ဗျာ
။ညောင်ခင်ရဲ့မြန်မာရေးတုံတက်ချက်ကိုကြာသာပတေးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေနေ့မနေ့ပိုင်းမှာနှာစင်နိုင်ကြပါလိမ့်ရှင်။အခုဆက်ပြီးဒေါ်လာလတ်တန်စီစဉ်ပို့ချပေးနေတဲ့ American Style Indian 3 English သင်ခန်းစာကိုလည်းနှာစင်လေ့လာကြရအောင်ပါရှင်။
ဒီရင်ဘာအင်္ဂလိပ်ဘာသာစကားတမ်းမှာမြန်မာနိုင်ငံရေးလောကမှာသုံးနှုန်းနေတဲ့ idiom အသုံးချက်ကိုတင်ပြပေးမှာမို့ပထမဦးဆုံး
pick up the tab
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက pick pick up pick up ကကောက်ယူလိုက်တာ the tab the tab ကဘန်စကားဖြစ်ပြီးစားတော့ဆိုင်ဒါမှမဟုတ်အယောင်ဆိုင်မှာပေးတဲ့စတင်တဲ့ငွေပြေစာဖြတ်ပိုင်းကိုဆိုလိုတာဖြစ်ပါတယ်ဒါကြောင့်စုစုခွန်ရဲ့တိုက်ရိုက်ဒီဘေကငွေပြေစာဖြတ်ပိုင်းကိုကောက်ယူလိုက်တာဖြစ်ပါလေ idiom ဆိုရယ်တော့ right ဒီဘေကစတင်တဲ့ငွေကိုတာဝန်ယူရှင်းပေးတာစတဲ့လောက်ကိုငွေထုတ်ပေးတာဖြစ်ပါလေဒီသို့ကိုတောင်ကိုရီးယားနိုင်ငံပျုံချုံမှာကျင်းပနေတဲ့ဆောင်းရာသီအိုလံပစ်ပွဲတော်ကိုမြောက်ကိုရီးယားဘက်ကခေါင်းဆောင်ကင်မဂျွန်အွန်းရဲ့ညီမအပါအဝင်ဖျော်ဖြေရေးအဖွဲ့သား139ဦးနဲ့အကစားသမားတွေစုစုပေါင်းမြောက်ကိုရီးယားကလူ900ကျော်လာရောက်တဲ့ကုန်ကျစရိတ်ဖြစ်တဲ့ဒေါ်လာ 1.9 သန်းကိုကျခံဖို့တောင်ကိုရီးယားကသဘောတူခဲ့တဲ့အတွက်ကြောင့် Wall Street Journal သတင်းစာကြီးက North Korea leaves the South to pick up its Olympic tab ဆိုပြီး Olympic ကုန်ကျစရိတ်ကိုမြောက်ကိုရီးယားကတောင်ပိုင်းကိုကျခံစီတယ်လို့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Gopi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
John picked up the tab for his friend's farewell party at the restaurant.
ဆောက်တော့ဆိုင်မှာသူတငယ်ချင်းနှုတ်ဆက်ပွဲအတွက်ကုန်ကျစရိတ်ကိုဂျွန်ကကြခံလိုက်တယ်လို့ဒေးဗီရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ John picked up the tab for his friend's farewell party at the restaurant.
ခုဆက်လက်တင်ပြပေးမှာကတော့
All eyes on
ဖြစ်ပါတယ်။ဆာလုံးပေါင်းကALL all ga alo EYES eyes ga myesi ON ON ကအပေါ်ဖြစ်ပြီးစကူခုရဲ့ဓာတ်ရိုက်ဒီဘက်ကတော့မျက်စိအားလုံးကတခုခုပေါ်မှာရောက်နေတာဖြစ်ပါတယ်။ Idiom ဆိုတဲ့ device ဒီဘက်ကလည်းတိတ်မကွာလှပါဘူး။အများရဲ့အာယုံဆိုင်ခံရတာ၊ဝိုင်းကြည့်ခံရတာ၊စောင့်ကြည့်ခံရတာကိုဆလုပ်တာဖြစ်ပါတယ်။ဒီအသုံးကိုမြောက်ကိုရီးယားနဲ့ပဲပတ်သက်ပြီးကောင်းဆောင်ကင်ဂျွန်အင်ရဲ့နျူကလ িয়ার မျှော်မှန်းချက်တွေ၊ဒုံးလင်းနဲ့ပြစ်လွတ်ဆန်းတမှုတွေ၊သူ့ရဲ့မကြာခဏချင်းချောက်မှုတွေကြောင့်အမေရိကန်ထောက်လှမ်းရေးကကိုရီးယားကျွန်းဆွယ်မှာမြောက်ကိုရီးယားကိုမျက်စိတောက်ထောက်ကြည့်နေတယ်ဆိုပြီး foreignpolicy.com မှာ all eyes on north korea ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
all eyes were on the minister when he visited the refugee camp recently
ဗချာဒီမီကဒုက္ခသည်စခန်းကိုဝင်ကြီးသွားရောက်ခြင်းကသူ့ကိုလူတွေဝိုင်းအာယုံစိုက်ခဲ့ကြတယ်လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ All eyes were on the minister when he visited the refugee camp recently
ကိုနောက်ဆုံးတင်ပြပေးမယ် idiom အသုံးကတော့
a hard sell
ဖြစ်ပါတယ
် a h e r d a hard ကခက်ခဲတဲ့လုပ်ရက်တစ်ခု s e l l sell ကရောင်းချမှုဖြစ်ပြီးစကားလုံးရဲ့တိုက်ရိုက်ဒီပေကတော့ခက်ခဲတဲ့ရောင်းချမှုတစ်ခုဖြစ်ပါတယ်တမန်အဖင်ရောင်းချဖို့ခက်တဲ့ရောင်းလို့ထွက်ဆိုတဲ့ကုန်ပစ္စည်းဟာလူမကြိုက်လို့လက်မခံကြလို့ပဲဖြစ်ပါတယ်။လူကြိုက်ရအောင်လက်ခံလာရအောင်အတင်းအကျပ်ရောင်းမှတောင်ဆိုရင်ဈေးလျှော့ရောင်းမှစသဖြင့်ရောင်းတဲ့ဖြူဟာတွေတုံးဖို့လိုအပ်တာဖြစ်ပါတယ်။ဒါကြောင့် idiom ဆိုတဲ့ device ဒီဘက်ကတော့လူတွေလက်ခံလာအောင်လုပ်ဖို့လူတွေရဲ့ထောက်ခံမှုရရှိဖို့ခက်ခဲတာဖြစ်ပါတယ်။တနည်းတော့ဖိအားပေးမှအတင်းအကျပ်လုပ်မှဖြစ်နိုင်တဲ့သဘောမျိုးလက်ခံနိုင်တဲ့အခြေအနေမျိုးကိုဆလိုတာဖြစ်ပါတယ်။ဒီအသုံးကိုသမ္မတဒေါ်နယ်ထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးအစီအစဉ်နဲ့ပတ်သက်လို့ဒီမိုကရက်တစ်ဘက်ကထက်လွတ်တော်မှာရောအောက်လွတ်တော်မှာပါလက်မခံနိုင်ပဲရှိနေတာဖြစ်ပါတယ်။အထူးသဖြင့်ဒါကာလို့ခေါ်တဲ့ငယ်စဉ်ခရီးဘွားကလေးကအမေရိကန်ပြည်ထောင်စုကိုတရားမဝင်ရောက်ရှိလာတဲ့လူတွေရဲ့ရှေ့ရင်းနဲ့ပတ်သက်လို့အငင်းပွားနေတာဖြစ်ပါတယ်။ဒါကြောင့် Dutch Weller တင်းစာကြီးကWhy Donald Trump's immigration deal is a hard sell ဆိုတဲ့ခေါင်းကြီးနဲ့ရေးသားပြီး Donald Trump ရဲ့လူဝင်မှုကြီးကြပ်ရေးအစီအစဉ်ကိုဘာကြောင့်လက်မခံကြသလဲလက်ခံကြဖို့ပင်ပင်ပန်းပန်းစ조사ရမှာဖြစ်တဲ့အကြောင်းရှင်းလင်းရထားပြခဲ့တာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The tax increase on electricity will be a hard sell to voters
ကျစီတာအပေါ်အခွန်တိုးကောက်တာဟာမင်းဆန်သရှင်တို့တွေလက်ခံနိုင်ဖို့ခက်ခဲမှဖြစ်တယ်လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ The tax increase on electricity will be a hard sell to voters.
ဒီတိပါတင်ပြခဲ့တဲ့ EDM အသုံးတွေကတော့
Pick up the tab. All eyes on a hard sell.
တို့ဖြစ်ကြပါတယ်
။နောက်တိပါခုလိုချိန်မျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့ဆောင်မျောနာစင်ကြပါရှင
်ဒလလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါရှင်သောတာရှင်တွေအနေနဲ့ကျမတို့ VOA ကိုစာလိုက်ကနေတစင်ဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်နားဆင်လို့ရတဲ့တည်တခြင်းတွေတောင်းယူလို့ရတယ်ဆိုရင်ကျမတို့ရဲ့စာလိုက်လိပ်စာက VOA American တန်မြန်မာပိုင်းစီစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်မဲ့နိုင်ဝက်စာအစီအစဉ်မှာတော့ဒိုက်ရိုက်လေးလိုင်းဆွေးနွေးခံပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရဖို့ရှိပါတယ်။လိုင်းဒိုမီတာ32 40နဲ့ 48 အပြင်လိုင်းလာမီတာ190ကနေဒိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကနေတနင်္ဂနွေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4483ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းလမီတာ190 kHz 1595တို့ကနေတိုက်ရိုက်နားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါရဲ့ရှင်အခုဒုတိယပိုင်းမှာတော့စနေနေ့ညတိုက်ရိုက်လေးလိုက်ဆွေးနွေးခန်းကိုပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာပါဆွေးနွေးပွဲကျင်းပစီစဉ်သူကိုအောင်လွင်ဦးဖြစ်ပါရဲ့ရှင
်မင်္ဂလာပါခင်ဗျာဒီနေ့တိုက်ရိုက်လေးလိုက်စီစဉ်မှာတော့ငင်းငင်းစွာစူဝေးခြင်းနဲ့စီတန်းလက်လက်ရင်းဆိုင်ရာဥပဒေကိုလွတ်တော်မှာပြင်ဆင်ဖို့အစိုးပြုထားတဲ့ကိစ္စကိုဆွေးနွေးသွားမှာဖြစ်ပါတယ်။ငင်းစုစည်းလို့လူသိများတဲ့ဒီဥပဒေကိုပြင်ဆင်ရမှာဒီဆန္ဒပြောင်းလဲရေးအတွက်သွေးဆောင်စည်းရုံးတွေကိုရှောင်ရှားနိုင်မှုနိုင်ငံတကာသားတွေကိုချင်းတရားနယ်ကြီးဆန္ဒထုတ်ဖော်နိုင်မှုရည်ရွယ်ပြီးတော့ဆန္ဒပြောင်းလဲအတွက်ကုန်ကျစရိတ်နဲ့ကြားခံမဲ့သူရဲ့အချက်လက်ကိုဟိုတင်ပြဖို့ထပ်မံဖြည့်ဆွတ်မယ်လို့ဆိုရင်လည်းလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်တွေဒီမိုကရေစီအခြေခံတွေပေါ်မှာကန့်သတ်မှုတွေဖြစ်လာမှာကိုဆိုရင်မကင်းတဲ့သဘောထားတွေလည်းရှိနေပါတယ်ဆိုတော့ကျွန်တော်တို့ပင်နိုင်ဆွေးနွေးဖို့ဟိုဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေလည်းရှိနေပါတယ်သူကတော့ကျွန်တော်တို့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဒီကောလင်းမျိုးနဲ့ပြည်သူ့လွှတ်တော်90ဦးမျိုးစောင်ဖြစ်ပါတယ်နောက်တူကတော့ကျွန်တော်တို့လူခွင့်ရေးရှင်နဲ့ဦးသိန်းသန်းဦးဖြစ်ပါတယ်ဦးဒီဆွေးနွေးမဲ့ပုဂ္ဂိုလ်တွေကရှင်နဲ့ဦးသိန်းသန်းဦးကတော့လေလိုင်းပေါ်မှာရောက်နေဖြစ်ပါတယ်ဆိုတော့ကျွန်တော်ဆရာဦးသိန်းသန်းဦးရဲ့သဘောထားကိုအရင်ဆွေးနွေးကြပါတယ်ဆိုတော့ဒီငိမ့်စုစီဥပဒေမှာပေါ်တဲ့ဒီမတမာတဲ့ရွေချက်ရှိတဲ့သူတွေကိုဟန်တားဖို့ဥပဒေကိုဖြစ်ဆွတ်ပြင်ဆင်မယ်လို့ဆိုပါတယ်ဆိုတော့အခုအခြေအနေကတကယ်ပဲဒီလိုဖြစ်ဆွတ်ပြင်ဆင်မှုလိုအပ်တဲ့အခြေအနေမျိုးမှာရှိနေသလားဆရာဦးသိန်းသန်းဦးဗျာ
တို့ကတော့နိုင်ငံကဆန်ထုတ်တွေနဲ့ကျွန်တော်တို့တခြားလုံးတောင်းဆိုလာခဲ့တဲ့အချက်တွေပေါ့နော်အဲ့ဒါဒီပေါင်းစပ်နိုင်မယ်ဆိုရင်တော့ငိမ့်စုစီဥပဒေဆိုတာကငကူတွေကမရှိတဲ့ဥပဒေဖြစ်တယ်ဗျာနော်ဒါအရင်အစိုးရကဒါသူတို့သနာပြမဲ့လူတွေကိုတားဆီးပိတ်ပြီးတော့အကြောင်းမျိုးမျိုးကြပြီးတော့ကန့်တတ်ပိတ်ပင်တာတွေလုပ်ခဲ့တဲ့ဥပဒေပဲ။လည်းငါကရှိတဲ့ဆိုရင်လည်းဟိုလမ်းလုံလုံရေးမထိခိုက်အောင်ကြံနဲ့မလူလာတဲ့ပဒနာမှာပေါ်ပေါက်အောင်ထားတာ။ကျွန်တော်ဒီမှာတော့အဲ့ဒီသဘောကိုမဟုတ်ဘူး။အကြောင်းကြားကြတဲ့တင်ရအောင်မထွေလုံးဆွေးကဏ္ဍခွင့်ပြုချက်ယူအောင်မယ်။စတဲ့မလူလာအပ်တဲ့ဒီကန့်တတ်ပိတ်ပင်မှုတွေရှိနေတဲ့အထက်မှာအခုဒီခါဒီထပ်တိုးဖြစ်နေဆိုတဲ့အချက်ကတော့ကျွန်တော်စိတ်ကလူလည်းမလို့အောင်ပြရနောက်တစ်ခါဟိုဘာသွားတဘောဟိုပေါ်ပေါက်နေလဲဆိုတော့ကိုယ်နဲ့ဆန့်ကျင်တဲ့အဖွဲ့ကြီးကိုဟိုဒုက္ခပေးဖို့အတွက်နော်လုတ်တယ်လို့ဖြစ်တော့တကယ်ရွေချက်ကဒီ FOE Freedom of Expression ကိုတွားပြီးတော့သူလက်စာစည်းကမ်းလည်းမှာတွားပြီးတော့အကန့်အသတ်ဖြစ်စီတဲ့သဘောမျိုးဖြစ်သွားတယ်ဗျာကျွန်တော်တို့ဒီလိုပြင်ဆင်မဲ့ဆိုတာသဘောမတူဘူးလူလည်းမလို့အောင်ဆိုကျွန်တော်ဆိုင်တယ်
โอเคဆိုတော့ဟိုဆရာပြောပြလို့ပါပဲဒီဥပဒေရှိအောင်မရှင်းသိမှုဆိုပြီးအရင်ကတည်းကဖြတ်တောင်ဖြတ်ဖို့ဆိုပြီးပြောထားတဲ့ဥပဒေထဲမှာတစ်ခုပါဝင်ဖြစ်ပါတယ်ဒါပေမဲ့အခုသူတို့ကပြင်ဖို့ဆင်ဖို့ဖြစ်နေတယ်ဆိုတော့လက်ရှိနိုင်ငံရေးအခြေအနေကဟိုလိုအပ်ချက်အရာဖြစ်ရမယ်ဆိုတဲ့သဘောမျိုးပြောနေတယ်ဆိုတော့မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေရောပိုဆိုးလာတဲ့ထိ ंछ ုပ်ဖို့လိုနေတဲ့အခြေအနေမျိုးတကယ်ပဲရှိနေတဲ့ဟိုအတိတ်ပဲထွက်နေသလားဆရာ
ဘုကောကြီးကကျွန်တော်မြင်လာတော့တိုင်းပြည်ရဲ့အခြေအနေကဟိုတရားဥပဒေမှထိ ंछ ောက်မှာမဟုတ်တရားဥပဒေမဆိုးမှုတာဗျာတရားဥပဒေစိုးမှုမဲ့နေတာပေါ့နော်ဒီတရားဥပဒေစိုးမှုကိုထိန်းသိမ်းရမယ့်ပြည်ထောင်စုဝန်ကြီးဌာနတို့အမျိုးတွေမြန်မာနိုင်ငံရဲတပ်ဖွဲ့တို့အမျိုးတွေကပေါ်ပေါက်နေတဲ့ပြဿနာတွေကိုအချိန်နဲ့တည်းညီပဲဖြစ်ဖြစ်ထိထိရောက်ရောက်ဟန့်တားမလုပ်နိုင်နိုင်လို့ရတယ်ထိန်းသိမ်းမရအောင်ဖြစ်နေတာကတစ်ဖက်ဖွဲ့စည်းရတုံ့နေတာမျိုးမဟုတ်ဘူးဒါပေမဲ့ကျွန်တော်ကလက်ရာတွေတွေ့ရတယ်ဗျအဲ့ဒါကဒီဥပဒေမလိုပါဘူးညာကျွန်တော်တည်ခဲ့ဥပဒေဒီအများကြီးအဲ့ဒီကရည်ရွယ်လို့ရတာလို့ရှိတယ်ဟိုတမင်တကာဒီပြဿနာတွေတက်အောင်လုပ်တဲ့လူတွေရှိတယ်အဲ့ဒီလူတွေကိုဂွင်းသက်တွေကြည့်လိုက်ပေါ်တာပဲဥပမာအားဖြင့်ဒီဥက္ကဋ္ဌလောက်ကျန်တပ်ဖြတ်မှုမှာပါတဲ့လူတွေရုံးကိုတွားပြီးတော့တမင်းဝအောင်စားထားတဲ့လူတွေဖြစ်ချီလိုက်တဲ့အခါကျတော့အာဘင်မာရီဝင်းနေပြီးတော့ပြောတဲ့လူတွေအာဘေဟောပြောမှာပါတဲ့လူတွေဆိုတော့သူတို့ဂွင်းသက်တစ်ခုလုံးကိုကြီးနေရတာပဲညာအဲ့ဓာရီကိုဒီဥတွေပြင်စားမလို့ပါဘူးပြည်သေးဥတွေနဲ့အညီ TV ရောက်ရောက်ကြောသားကျင်သားမခွဲခြားဘဲနဲ့ကိုက်ကြွယ်ပြည့်ချင်းမဲ့ဆိုရတယ်အဲ့တော့ဓာကြီးကိုအဲ့ဒီအကြောင်းပြချက်နဲ့ဒါကြီးဖတ်ပြမယ်ဆိုရင်တော့
ထပ်ပြီးတော့ဘလူးလာအပ်တဲ့ပြဿနာတွေပေါ်ပေါက်ထားတယ်လို့ကျွန်တော်ထင်တယ်
။ဟုတ်ကဲ့ဆရာဦးသိန်းကျွန်တော် channel ဆွေးနွေးမဲ့ပုဂ္ဂိုလ်အခုတိဆက်သွယ်နေတာဟိုတယ်လီဖုန်းဆက်သွယ်လို့မရသေးတဲ့အတွက်ဆရာဦးသိန်းကိုပဲကျွန်တော်ဆက်မေးချင်တာရှိပါတယ်။ဆိုတော့ဆရာလည်းဆက်သွယ်ပြောသွားရရှိပါတယ်။တခုကျွန်တော်နောက်တစ်ခုသတိထားမိတာလည်းပေါ့လေဒီဥပဒေပြင်မဲ့အချိန်မှာဒီနိုင်ငံရေးနောက်ကအခြေအနေတချို့ရှိနေတာပေါ့လေဒီဘာသာရေးလူမျိုးရေးသဘောထားပြင်ထန်တဲ့လှုပ်ရှားမှုတွေကိုဒီမြောက်ပေးနေတဲ့ဒီလက်မဲကြီးတွေလို့ပြောပြောနေကြတဲ့ကိစ္စတွေရှိနေတယ်ဆိုတာမျိုးနောက်အခုနောက်ဆုံးဆုံးနဲ့ဒီရခိုင်ပြည်နယ်ဒီမြောက်ဦးကထီရီယုံမှာနောက်ခွေရနဲ့တွေ့လို့လုံဆောင်မှုတွေရှိရဲဆိုတဲ့ဆွဆွဲချက်မျိုးတွေလည်းရှိခဲ့တယ်ဆိုတော့ဒီလိုနိုင်ငံရေးနောက်ခံတွေရှိနေတဲ့အခြေမျိုးမှာဥပဒေပြင်ဖို့ဖြစ်လာတယ်ဆိုတော့တကယ်လို့များဒီလိုနိုင်ငံရေးနောက်ပေါ့လေဒီလိုပြင်လာခဲ့ရင်ရောတကယ်ပဲထီရီရောက်နေဒီလိုအခြေအနေမျိုးတွေဟန်တားနိုင်မယ်အခြေအနေမျိုးတွေရှိနိုင်တယ်လို့ဆိုနိုင်လားဆရာ
ကျွန်တော်ကကွန်မစ်တင်ကလုံရဲတယ်မလုံရဲဘူးဆိုတဲ့ပြဿနာပဲ။ဒီဥပဒေမပြင်ပြင်ပြီးမှလုံမှာလား။နော်အခုကျွန်တော်တို့လက်မောက်တွေ့နေရတဲ့ဒီပဲအများကြီးပဲဗျာ။အဲ့ဒါတွေကိုဘယ်လောက်များခိတိကြောက်ကြောက်ကင်တွယ်အေးအေးယူဆောင်ရည်ရဲတယ်လေ။ဆိုတော့ပြဿနာရှိတာပေါ့ဗျာ။အဲ့တော့ဟိုခုနကျောက်ဥပိ္ပာဖြစ်တယ်။ဒါလည်းကျွန်တော်တို့ကစဉ်းစားရတယ်ဗျာ။အဒီလိုတစ်နှစ်သုံးနှစ်တိုင်းတိုင်းလုံနေတဲ့နေရာကြီးကိုခွင့်ပြုလိုက်ခြင်းအပြင်ဖြစ်ပေါ်လာမယ်နောက်ဆက်တွဲဒုစရိုက်တွေ။ခုမပြောဖြစ်ပေါ်လာတဲ့နောက်ဆက်တွဲအကျိုးဆက်တွေဘာလောက်กว่าလဲတာဟာသဘောယူနေဖြစ်တာလားဒီလိုကြံစည်မှုတမင်မရှိဖြစ်အောင်လုပ်တလားဒီလိုကျွန်တော်ကစဉ်းစားရတယ်ဒီကြံစည်တိုင်းမှာတော့ရှိမှာပဲကြာဒီလိုကျွန်တော်တို့လက်မဲဟောလက်ဖြူဟောအစုပ်ပေါ့ညာတဲ့ကြောင့်ဆိုကျွန်တော်တို့ကတွေ့ရမှာပါပဲဟောဆိုတော့ဂွင်းဆက်တွေကိုကျွန်တော်ခုနပြောသလိုပဲထိတ်ကြည့်လိုက်လို့ရှိတယ်ဘသူတွေကဘာပိဋကတွေထွက်ပြောနေတယ်ဆိုအင်းတိုင်းပေါ့ညာမမဒီတဏ္ဍတရားလုံးမှာပေါ်ပေါက်နေတယ်နိုင်ငံကြီးမတိမငင်ဖြစ်စေခြင်းနဲ့လူတွေရဲ့ဆန္ဒနဲ့လောက်ရကိုကျွန်တော်တို့ညီးနေရပြီ။အဲ့ဒါကိုဒီသေးဥတွေကငါခါဘူးရှိလေကနော်ကျွန်တော်တို့အခြားငွေနောက်ဆုံးကကြည့်တယ်မရှိလေကကျန်တဲ့အများကြီးဒိဋ္ဌိနဲ့ပြည့်စုံတဲ့ကိစ္စမျိုးတွေပတ်သက်တာတွေဖြစ်တယ်ကအဥပမာအားဖြင့်ဒီမှာလူတတ်မှုမှာဝင်ပြီးတော့အားပေးကုန်တယ်လို့ပြောလို့ကြောင်းလုံးတော်တယ်လို့ရှိတယ်။ဒါဟာလူတတ်မှုမှာကျန်ပါဖြစ်နေသေးတယ်ကနော်အခုကိုဒီလုံညာတပြတ်မှုကနောက်ကအခုမိတဲ့လူတွေဟာဒီကလေးတုန်းကြီးအပေါ်အစိပိုင်းလေးတစ်ခုပဲဖြစ်နေတယ်အဲ့တော့သူအားပေးနေသူရအများကြီးကအဲ့ဒါတွေဘယ်လိုရင်းသွားမလဲဆိုတော့အဲ့ဒီလိုကိစ္စတွေကိုတိတိယောက်ယောက်ကင်တွယ်ဆောင်ရွက်ခြင်းမရှိဘဲနဲ့ဒီလိုပြဿနာကိုအဲ့ဒါကိုအကြောင်းပြတော့ဒါကိုတင်းလာမယ်ဆိုတော့မှန်ကန်တဲ့ရည်ရွယ်မဟုတ်ဘူးလို့ပဲကျွန်တော်ပြောရပါမယ်
ဟုတ်ကဲ့ဆရာဆွေးနွေးပြီးတော့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါတယ်အဲ့ဒီထက်ကျွန်တော်အရင်ဆုံးကတော့ဒီအမေရိကန်ပြည်ထောင်စုကမောင်တပ်တနာရဲ့ပေးစာပါကိုရန်နန်ကျေးဇူးပြုပြီးဖတ်ပြပေးပါခင်ဗျာ
သောအနေရေးတွေချက်တဲပြီးတော့တရားဥပဒေစိုးမိုးရေးချိနဲ့နေတဲ့အခုလိုအချိန်မျိုးမှာပါတီတစ်ခုခုသို့မဟုတ်အဖွဲ့အစည်းတစ်ခုခုကမိမိတို့အပေါ်ယုံကြည်မှုရှိလာအောင်ထောက်ခံလာအောင်ငွေကြေးတစိုးလက်ဆောင်တွေပေးပြီးတွဲဆောင်စည်းရုံးတာမျိုးတွေကြဲကြဲပြန့်ပြန့်မဖြစ်ပေါ်အောင်ကာကွယ်တဲ့ဖြည့်ဆွတ်မှုဖြစ်တဲ့အတွက်ပြည်သူတရားအနေနဲ့ကြိုဆိုမိပါတယ်ဒီဖြည့်ဆွတ်ချက်ဟာစည်းရုံးဟောပြောသူတွေရဲ့ကိုကျင့်တရားနဲ့အရေးချင်းတွေကိုပေါ်လွင်စေနိုင်မှာဖြစ်သလိုပြည်သူတွေရဲ့နိုင်ငံရေးတွေးခေါ်တိုးတက်လာပြီးခေါင်းဆောင်ကောင်းတွေကိုရွေးချယ်လာနိုင်မှာဖြစ်ပါတယ်နောက်ပြီးငွေကြေးပေးသူတွေနောက်လိုက်ရင်နိုင်ငံရေးပါတီတွေသို့မဟုတ်ခါရမီဖွဲ့စည်းတွေရဲ့အသုံးချခံဘွားရောက်သွားနိုင်ပြီးပြည်သူချင်းချင်းပဋိပက္ခတွေမှာဖြစ်ပွားနိုင်အောင်လဲကာကွယ်ရာရောက်နိုင်ပါတယ်အထူးသဖြင့်ပြည်သူကိုတာဝန်ခံတဲ့ကိုယ်စားလှယ်တွေဟာကောင်းမွန်တဲ့ဆန္ဒနဲ့ဥပဒေတွေကိုပြင်ဆင်ဖြည့်ဆွတ်ကြပေမဲ့ဒီဥပဒေတွေကိုဂုဏ်သိက္ခာရှိရှိတိတိကျကျလိုက်နာကျင့်သုံးကြမဲ့တရားစီရင်မှန်တိုင်းအပေါ်မူတည်ပြီးအစိုးကောင်းတွေဘလောက်ပေါ်ထွက်လာနိုင်မလဲဆိုတာပြောဆိုနိုင်မှာဖြစ်ကြောင်းဆွေးနွေးလိုက်ရပါတယ်
ဟုတ်ကဲ့ဒါတော့ကျွန်တော်ဒီအမေရိကန်ပြည်ထောင်စုကမောင်တပ်တနာပေးပို့ထားတဲ့ပေးစာဖြစ်ပါတယ်ဆိုတော့သူကတော့ဒီပြင်ဆင်ရေးကိုထောက်ခံထားပေမဲ့လည်းဒီဥပဒေကိုကျင့်သုံးတဲ့အပိုင်းတွေမှာတာဝန်ရှိရဲဆိုတာကိုထောက်ပြထားပါတယ်ဆိုတော့ဒီတရားစွဲဖွဲ့စည်းရေးတာဝန်ရှိရဲသူတွေအနေနဲ့ဒီဥပဒေကိုလိုလိုတိတ်ဖွဲ့ဖွင့်ပြီးလုပ်တဲ့အစဉ်လာရလေမြန်မာနိုင်ငံမှာရှိဘူးတဲ့အတွက်အခုဖြစ်ဆက်ချက်ကလည်းပဲဟိုလောက်ကအတီးပြုတ်ဖြစ်ခဲ့မယ်ဆိုလို့ရှိရင်ဒီလိုအခွင့်အောင်းယူနေအောင်လမ်းဖွင့်ပေးရရောင်းနိုင်တယ်ဆိုတဲ့အမြင်မျိုးတွေလည်းရှိနေပါတယ်ဆိုတော့အခုဒီဖြစ်ဆက်ချက်အရာပေါ့လေဆရာဦးသိန်းတန်းဦးအမြင်ဟိုဥပဒေကြောင်းရဟိုတုံးတက်ပြပါဦးခင်ဗျာဒီလိုအခွင့်အောင်းယူနိုင်တဲ့အခြေအနေမျိုးတွေဘယ်လောက်ထိဟိုပေါ်ပေါက်လာနိုင်စရာရှိလဲဆရာ
ကူပါဗျာဥပမာအဖြစ်ကျွန်တော်တို့မူလဥပဒေမှာကဒီနေမူလ2017ငွေစုပြီးဥပဒေမှာကအများပြည်သူကိုကျင်တရားအကျိုးဟာတော့မထိရိုက်သေးတဲ့ဟာဆိုတော့အဲ့တော့ဒီအဲ့ဒီအများပြည်သူကိုကျင်တရားဆိုတာဘာလဲအဲ့ဒီ definition မပါဘူးကြာအဲ့တော့အဲ့ဒါအကြိုက်တယ်လို့အဓိပ္ပာယ်ဖွင့်လို့ရတာပေါ့နော်အဲ့တော့အဲ့လိုချတဲ့ရတဲ့အပိုက်တွေရှိတယ်။မကွေးချီးပေးတယ်။အဲ့တော့မတိမငင်ဖြစ်စီတယ်ဆိုတာဘာလို့ပြောတာလဲ။ဆန္ဒပြရင်ဆန္ဒပြတဲ့ဒီဆန္ဒထုတ်ဖော်တဲ့နေရာမှာအကျိုးကျော်တာနေတိုင်းမှာချီးပြက်လာမယ်ပို့စာတွေကိန်းလာမယ်။အဲ့ဒါကိုမတိမငင်ဖြစ်စီတယ်လို့ပြောလို့ရတာပဲဗျာ။ပြောကြည့်ရင်ပြောလို့ရတယ်။မပြောကြည့်ရင်မပြောလို့မရ ညာဒါအဲ့လိုအနေထားမျိုးတွေကိုလူတို့ဆွေးနိုင်တဲ့အနေထားမျိုးတွေရှိနေကြအဲ့ဥပဒေအရကျွန်တော်တိတိကျကျမရှိဘူးတိတိကျကျမရှိဘူးမူလတရားထားတဲ့ဥပဒေကိုကကျွန်တော်လောက်တဲ့ပြတ်သားမှုတိကျတာတွေမပါဘူးမပါတော့အခုပြန်ပြင်းနေဆွဲချက်မှလည်းသူအဲ့ကြရတွေရှူပြီးတော့ပြန်လုပ်လာတာအဖြစ်အန်ရရှိတယ်လို့ကျွန်တော်ထင်နေရ
Okay, เสียเสียပြောရတဲ့ဆက်ဆက်ပြီးတော့ကျွန်တော်ဟိုဒီနေရာမှာဖော်ပြချင်ပါတယ်ဟိုတို့တရားမပေါ်ဒီကျွန်တော်ဒီအရင်သမဏဥသိမ်းစင်တဲ့ထက်မှာဒီပြန်ချဲရေးဝင်ကြီးတာဝန်ယူခဲ့ဘူးတဲ့ဒီဥရဲထုတ်ကဒီသူ့ Facebook ဆာမျက်နှာမှာဒီဥရပြင်ဆင်မဲ့စီစဉ်တဲ့ပတ်သက်ပြီးဝေဖန်စာရေးထားတာပါသူကတော့ဒီဟိုငြိမ်းစုစီလားငြိမ်းပြီစီလားဆိုတဲ့မေးခွန်းနဲ့စာတော်ရှည်ရှည်ရေးထားတွေ့ရပါတယ်ဆိုတော့ဒီဥရဲထုတ်ရဲ့စာကိုဒီကောင်းလို့ပြောရမယ်ဆိုတော့ဒီအရင်အစိုးရလက်ထက်မှာဒါတဲ့ဒီလိုပြင်ခဲ့အဲ့ဒီတုန်းကအတိုက်ခံ အနေကဘလို့သဘောထားမလဲဆိုပြီးသူကပထမမေးခွန်းထုတ်ပါတယ်နောက်ဒီအရင်ကအတိုက်ခံပေါ်ရမှာတဲ့ကုညီခဲ့တဲ့သူတွေကိုပြန်ဖိနေရရောက်မှပြင်ဆင်ချက်ဖြစ်နေသလားဆိုပြီးတော့လဲသူကထောက်ပြထားတာတွေ့ပါတယ်နောက်တစ်ချက်ကတော့ဒီပြင်ဆင်မှုအဆိုပြုထားတဲ့အထက်မှာလူတို့လိုကောက်ချက်ဆွဲနိုင်တဲ့ရေဝီရဆန်နဲ့ပြတ်တန်းချက်တွေပါနေရဆိုပြီးထောက်ပြပါတယ်ဆိုတော့ဒီစစ်သားတစ်ပိုင်းအစိုးရလက်ထက် the NRA in the Nanga Yao, who Ninazia, Chowney, Paul Lanazia, Shirazia.
ကျွန်တော်မြင်နေရတာပဲဒီ generic စကြင်နဲ့အစိုးရကိုမတိမငင်ဖြစ်အောင်လုပ်တဲ့စုံစော်တဲ့ပြဿနာတွေနဲ့ပန်းထားပြီးတော့လေဟိုတံပေါက်ပြဿနာတွေကကျွန်တော်တို့အိမ်ကဒါတွေကမှားပြီးသမိုင်းမှာတော့ရိုးနေပြီလို့ပြောပါမယ်ကျွန်တော်တို့အသက်ရှင်ဓမ္မဆရာဖြစ်တယ်ဒီလိုပဲတိုင်လေးယောက်ထိုက်ရမယ်လို့ဘာလို့ခိုင်းနေတာဟုတ်လားတက်တက်လုံးဘယ်လိုလုပ်ကြဘယ်လိုကြည့်ဘယ်လိုမှန်အောင်ကြတာကျွန်တော ရှိခင်ပါဘူး။သမရာကြီးကိုပြင်ဆိုင်လက်ထက်ကကြာထမ်းရင်ခါတဲ့ကွာအတိုက်ခံနိုင်ငံရေးမှာဖိနှိပ်ဖို့ကြာထမ်းခဲ့တာယေရှုကြီးဦးလေးဆိုတာကွာမရှိတဲ့ဥလေးကအဲ့ဒီဟာကြီးကိုကိုဘဝင်ပါပြီးတော့လိုက်ပြီးတော့ပြင်မဲ့ဆိုရင်ကျွန်တော်ဆိုရင်ဒါကဒီဒူးဒူးဆိုးဟာလို့ကြွေးကြော်နေတယ်ဆိုတာသူတို့ကတော့သဘောတူအောင်ကျွန်တော်သဘောတူတယ်ကွာဒါပြည်သူအများစုကြီးကထောက်ခံထားတဲ့ဒူးဒူးဆိုးကအဲ့ဒီဒူးဒူးဆိုးရရဲ့ကွန်ဒိတ်ခါအပေါ်မှာ freedom of expression နဲ့ဒီ declaration စီယုံစီဝေးခွင့်အပေါ်မှာတိုင်းပြည်ကျင့်သုံးမှုနဲ့ပတ်သက်ပြီးတော့နိုင်ငံတကာကအထင်မြင်လွဲနိုင်တဲ့အခြေအနေလို့ရှိရတယ်ကျွန်တော်ထင်တာ
ဟုတ်ကဲ့ဆရာဆွနေပြီကျေးဇူးပါကျွန်တော်ဒီဆွနေဝက်တော့ကိုပါဝင်ဆွနေကိုဟိုဆက်သွယ်ထားတဲ့ပုံကိုရဲ့တူကိုကျွန်တော်ဆက်သွယ်ရတဲ့အတွက်လှည့်ပေးခြင်းပါတယ်ဟိုကိုခမောင်လင်းဖြစ်ပါတယ်ကိုခမောင်လင်းရဲ့သဘောထားဆွနေနိုင်ပါတယ်ခင်ဗျဟု
တ်ကဲ့ရရှိယူလို့ကျင်းနေဆိုရင်ဒီလိုဘက်ဒီလိုဘောကြည့်ပြီးတော့ဆွနေရမှာလေအင်္ဂါနီးဂျပန်ကအခြေခံရတယ်ဆိုတော့ပြည့်စုံဒီပါခရုခုကိုလည်းတတိယအမြင်ဆောင်ဖြစ်ပါတယ်ကျေးဇူးတင်ခွင့်ရရှိအောင်လို့ဒီကအောင်ပြန်ဆောင်ဖြစ်ပါတယ်။ဒီလိုဒီအားလုံးပါတယ်။ဒီလိုများကိုဘောပြီးပြီးတော့အခြေခံလူခွင့်ရနဲ့အခြေခံဓာတ်ပုံစံများကိုဒီလိုအကျိုးရှိရတဲ့အဲ့ဒီလိုပြည်စီရေးလာရှိပါရဲ့။ဒီလိုဒီနိုင်ငံသားတွေဆိုင်ရဆရာကြီးကိုအစိုးရအနေဖြင့်ဒီမြို့ရောက်မှာအခွင့်အရေးပဲမြင်ပါရဲ့။ဒီမနိုင်ငံကဒီမနိုင်ငံမှာတော့ဆရာကြီးအကြီးကိုအစိုးရကိုဆက်နေပြီးသူ့ကိုချုပ်ပေါက်ပြီးအစိုးရကိုအကြီးအကျယ်လုပ်ပြီးယူရဲ့အစိုးရအကြီးကြီးပါရဲ့။ဒီလိုမျိုးတွေလို့ဆိုရင်ဒီကိစ္စအခြေအနေတွေကအတူတူကိုဒီလိုပိုင်းမျိုးကိုချိန်ဆောင်နေတဲ့ဖြစ်တဲ့ကုလူကြီးပြည်ရောက်လေကုလူကြီးရဲ့အောင်ချိန်ဆောင်နေတဲ့ဖြစ်နေပါလေခင်ဗျာ
ဟုတ်ကဲ့ကိုကောင်လေးဆွနေပြရဟုတ်ကဲ့ကိုကောင်လေးဆွနေပြရကျေးဇူးပါကျွန်တော်ဒီ Facebook ကနေကျွန်တော်တို့မှတ်ချက်တချို့ဟိုရေးသားပေးပို့ထားတာတချို့လည်းတွေ့ပါတယ်သူကတော့မောင်မောင်ဆိုးဆိုတာဖြစ်ပါတယ်သူကတော့မထင်သလိုဆွဲသွင်းနိုင်မှုပြင်ကြပေါ့ဗျာဆိုပြီးတော့သူကတော့နည်းနည်းဟိုခနဲ့တဲ့ရေးထားပါတယ်နောက်တူကတော့ဥရွှေတိုင်ဆိုတာဖြစ်ပါတယ်သူကတော့စင်အနာရှင်စနစ်ကိုလူလားသူတွေဘက်ကဆန္ဒပြမဲ့ခါတဲ့ဆန္ဒပြဝတ်တွေကုန်ချမဲ့သူရဲ့အချက်လက်နဲ့ကုန်ချစီကိုတင်ပြဖို့ကိစ္စတွေမှာတော့အခက်အခဲဖြစ်သွားနိုင်ပါတယ်သူကတော့ဒီနိုင်ငံသားတွေကကိုရင်တရားနဲ့အညီဆန္ဒပြမဲ့ဆိုရင်တော့လေဥပဒေနဲ့ကြုံကြရည်လဲပါလာနိုင်ပြီးလွတ်လပ်စွာဆန္ဒပြမှုတွေပေါ်ကန့်သတ်တွေနဲ့ထိခိုက်လာနိုင်ပါတယ်ဆန္ဒပြမှုအမျိုးအစားလိုက်လောလောဆယ်မှာတော့စတင်ပြီး48နှစ်ကျော်မှဆိုတဲ့ဤဥတွေအကြောင်းဤမျိုးစုံနဲ့မလုံနိုင်အောင်လုပ်နေတာမျိုးတွေကြုံနေရတယ်ဆိုတော့တေချာစဉ်းစားကြဖို့လိုမယ်လို့ယူဆပါတယ်ဆိုပြီးသူကတိုက်တွန်းထားတာမျိုးလည်းရှိပါတယ်ဆိုတော့အခုကျွန်တော်တို့ဒီ Facebook ကဒီမှတ်ချက်ဒီမှာတော့ဒီပြင်ဆင်မဲ့အစီအစဉ်နဲ့ပတ်သက်လို့စိုးရိမ်တာနေလဲတွေ့ပါတယ်ဒီအစိုးရကိုအတိုက်ခံလုပ်တဲ့သူတွေကိုပါဟ ဟိုဖိနှိပ်ဖို့များလားဆိုရယ်စိုးရင်ချက်တွေလည်းရှိနေပါတယ်ဆိုတော့ဆရာဦးသိန်းသန်းဆိုတော့ဒီစိုးရင်ချက်တွေကဘယ်လောက်ထိဟိုကျိုးချောင်းစီလွယ်မှုရှိရလို့ဆရာအနေနဲ့ယူဆရလဲခင်ဗျာ
ကျွန်တော်တို့ဒါအခြေခံရှိနေပြီဘောင်းဆိုတော့ဟိုဒီဆန္ဒပြပွဲတွေရှိတယ်လူသမားတွေဆန္ဒပြတာလူသမားတွေဆန္ဒပြတာပေါ့ဗျာဒါတွေရှိခဲ့တယ်ဒါတွေကတချို့ဆန္ဒပြပွဲတွေကလက်ရှိအစိုးရကိုဆန္ဒပြတာမဟုတ်ဘူးအရင်အစိုးရလုပ်သွားတဲ့ကိစ္စရပ်တွေအပေါ်မှာကျွန်တော်တို့ပကြေးနဲ့လို့ပေါ့နော်ညီသိနေတဲ့ကိစ္စတွေသူတို့အခွင့်အရေးမရတဲ့အပေါ်ဒီမှာဥပဒေမညီတဲ့ကိစ္စတွေအပေါ်မှာကျွန်တော်ပြတယ်ဆန္ဒပြပွဲတွေရှိနေတာအဲ့ဒါတွေကလက်ရှိလို့တော့တိုက်တာမဟုတ်ဘူးတို့ရတယ်အဲ့လိုဟာမျိုးကိုလည်းပဲဒါမျိုးကြတော့ခုကအစိုးရကတော့ဒီဆန္ဒပြတယ်ဆိုတာကိုကိုယ်အစိုးရဖြစ်လာတဲ့အချိန်မှာအတိုက်အခံဖြစ်ခဲ့တော့လည်းပဲသိပြီးတော့ဟိုသဘောမတူရတော့ကျွန်တော်မြင်နေရတယ်နေရာနဲ့မမြင်နေရတော့အဲ့လိုဟာမျိုးတွေကရိုးရိုးသားသားကိုကြပိုင်ဝင်ရဲ့ကိုယ့်ရဲ့ခံစားချက်နဲ့တော့ကိုလူအပ်တဲ့ချက်တွေကိုပြရတဲ့ဆန္ဒပြဝယ်တော့မှဒီဟာဒီဘုမနဲ့ဆွဲပြင်ပြီးတော့ဒါအပြင်ဟိုဒီအများကြီးကိုရှင်တရားအကျိုးငါပြတတ်တဲ့ဥတွေကိုချိုးပေါက်တာကြပါလေဆိုပြီးတော့လုံနိုင်တဲ့အနေအထားမျိုးတွေကရှိတယ်တကယ်အရေးယူဒီပေးခံရတဲ့အများကြီးဟာလက်တွေ့ရှိနေပါလေအဲ့တော့အဲ့ဒီအခြေအနေပေါ်မှာသုံးရင်ဘုမမှုတွေကတော့အကောင့်ထဲမဲ့သုံးရင်မဟုတ်ဘူးဗျကျွန်တော်အဲ့လိုပဲပြောနေတယ
်ဟုတ်ကဲ့ဆရာဦးသိန်းသန်းကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲနဲ့ဆက်ဆက်လို့လည်းဟိုဖော်ပြကြတာတခုတော့ဒီအမျိုးသားဒီမိုကရေစီအင်အားစု NDF ပါတီကလည်းကြီးညာချက်တောင်ထုတ်ပြီးတော့ဒီဥပဒေပြင်ဆင်ရေးအစီအစဉ်နဲ့ပတ်သက်ပြီးကန့်ကွက်ထားတာတွေ့ရပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဒီဟို NDF ကထုတ်ပြန်ချက်ကိုမတ်စုံမုံကျေးဇူးပြုပြီးဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့23ရက်နေ့ဒီဖေဖော်ဝါရီရက်စွဲနဲ့ထုတ်ပြန်တာပါလွတ်လပ်စွာဟောပြောခွင့်လွတ်လပ်စွာရေးသားခွင့်လွတ်လပ်စွာစည်းရုံးခွင့်လွတ်လပ်စွာဆန္ဒပြခွင့်ဆိုတာဒီမိုကရေစီရဲ့အနှစ်သာရကိုဖော်ဆောင်တဲ့နောက်နိုင်ငံသားတွေရဲ့ရပိုင်ခွင့်နဲ့အလူခွေရပိုင်ခွင့်ဖြစ်ပြီး2008ခြေကံဥပဒေရဲ့အခန်း၈မှာအတိလင်းပြဌာန်းထားပြီးဖြစ်ပါတယ်ထို့အတူတရားဥပဒေစိုးမိုးရေးနိုင်ငံတော်လုံခြုံရေးရက်ရွာအေးချမ်းသာယာရေးနဲ့ပြည်သူတို့ရဲ့ကိုယ်ကျင့်တရားမထိခိုက်မပြတ်ပြားစေရန်အတွက်ငြိမ်းချမ်းစွာစုဝေးခြင်းနဲ့စီတန်းလဲလှယ်ခြင်းဥပဒေကိုတိတိကျကျပြဋ္ဌာန်းထားပြီးလည်းဖြစ်ပါသည်ထို့သောဒီမိုကရေစီစံနှုန်းနဲ့အတက်နိုင်ဆုံးပြည့်မီအောင်2008အခြေခံဥပဒေနဲ့ငြိမ်းစုစည်းဥပဒေတွေကပြည်သူတွေရဲ့ရပိုင်ခွင့်ကိုဒီမိုကရေစီနဲ့လူခွင့်နဲ့အညီဥပဒေနဲ့ပြဋ္ဌာန်းပေးထားတော်လဲအခုပြင်ဆင်ဖို့ဆွေးနွေးနေတဲ့ငြိမ်းစုစည်းဥပဒေပြင်ဆင်ချက်ပါဥပဒေပြဋ္ဌာန်းချက်တွေကဒီမိုကရေစီနဲ့လူခွေများအရာပြည်သူတွေရဲ့ရပိုင်ခွင့်ကိုပုံမတင်းကျပ်စေပြီးတော့ပုံမရှုပ်ထွေးစေတဲ့အာဏာပိုင်တွေအနေနဲ့လိုသလိုဆွဲယူနိုင်တဲ့တရေခွင်ဥပဒေစကလုံးတွေနဲ့အစားထိုးလိုက်ခြင်းဖြစ်တယ်ဆိုတာလေ့လာတွေ့ရှိလိုက်ရပါသည်။ဒါကြောင့်မို့လို့ကျွန်ုပ်တို့အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီအနေနဲ့ဒီမိုကရေစီကိုတင်းတက်ပြီးတော့လူခွေကိုအညွန့်တုံးစေတဲ့ငြိမ်းချမ်းစွာဆွေးနွေးခြင်းစုဝေးခြင်းနဲ့ငြိမ်းချမ်းစွာစီတမ်းလှည့်လည်ခြင်းဆိုင်ရာဥပဒေပြင်ဆင်ချက်များကိုပြင်းထန်စွာကန့်ကွက်ပါကြောင်းသဘောထားထုတ်ပြန်အပ်ပါသည်ဆိုပြီးအမျိုးသားဒီမိုကရေစီအင်အားစုပါတီ NDF ကဗဟိုလုံးမှုဆောင်ကော်မတီအဖွဲ့ကထုတ်ပြန်ထားတာဖြစ်ပါတယ်ကိုအောင်လင်းဦးရေ
ဟုတ်ကဲ့ကျေးဇူးပါခင်ဗျဆိုတော့ဟိုဒီနေရာမှာဟိုသူတို့ကဒီနိုင်ငံရေးအင်အားစုတွေဘက်ကနေစိုးရိမ်နေအခြေအနေတွေကိုဟိုပေါ်ပြထားတာတွေ့ရပါတယ်ဆိုတော့ကျွန်တော်တို့ဒီမှာဥရထုတ်ခဲ့စာထဲမှာတချို့ပါတဲ့ဟာတွေကိုလည်းကျွန်တော်ဆရာဦးသိန်းသန်းဦးကိုနည်းနည်းသုံးသပ်ပေးစေချင်ပါတယ်သူကတော့ပေါ်လေဟိုဥတကယ်ဆိုရင်လည်းဒီကိစ္စအခုပြင်ဆင်ချက်ဆိုတာဒီဟိုငိမ့်စုစီရတာဒုတိယအကြိမ်ပြင်မဲ့အစီအစဉ်ပေါ့လေအစောပိုင်းမှာဒီဟိုတစ်ခေါက်ကလည်းပြင်ခဲ့ပူပြီးပါပြီဆိုတော့အရင်တော့ကလည်းသူတို့ဒီဥတွေပြင်ဆင်မဲ့ရေးဆွဲမဲ့လုပ်တဲ့အချိန်ခါမျိုးမှာဟိုအမြင်နဲ့သူတို့ထည့်စဉ်းစားတာကတော့ကန့်သက်ချက်တို့တားမြစ်ချက်တို့နည်းနည်းများနည်းအောင်ဆိုပြီးတော့သူတို့စဉ်းစားပြီးဆိုဆောင်ရွက်လို့ရှိရဆိုပြီးဥရထုတ်ကသူကရေးပါတယ်ဆိုတော့ဒါပေမဲ့အခုစဉ်းစားချက်မှကြတော့ဟိုရှော့ဖို့အပြင်တိုးဖို့ပါလာတယ်ဆိုတော့ကျွန်တော်အစောပိုင်းမှာဒါနဲ့ပတ်သက်လို့တရင်တွေဖော်ပြတော့ရလဲပဲတချို့ကဝေဖန်တာတွေရှိပါတယ်အရင်ဆိုရဲဟိုနောက်လူကပို့လက်ဆောင်ထက်လာသလားဆိုပြီးတော့ဝေဖန်တာတွေလည်းဒီပြည်သက်တွေကျွန်တော်တို့ဒီ Facebook ဆက်မျက်နှာတွေမှာကျွန်တော်တို့တရင်နဲ့ပတ်သက်ပြီးမှတ်ချက်ပေးကြတာတွေလည်းဟိုတွေ့ကြရပါတယ်ဆိုတော့ဆရာဦးသိန်းသန်းကတကယ်လို့များပေါ့လေဒီလိုဥပဒေတွေရေးဆွဲရေးမှာဒီငိမ့်စုစီတွေမကောက်ဘူးပေါ့လေဟိုတခြားဥပဒေတွေနဲ့ပတ်သက်လို့ပြင်ဆင်ရေးဖြစ်ဆွဲရေးတွေမှာစဉ်းစားတဲ့နေရာမှာဘယ်လိုမျိုးစဉ်းစားချက်တွေကိုဟိုအဓိကအခြေခံပြီးစဉ်းစားသင့်တယ်လို့ဆရာဥပဒေပညာရှင်တယောက်အနေနဲ့ယူဆမိလေဆရာ
ဥပဒေပြုတဲ့ဆရာကျွန်တော်ကဒီဥပဒေကပြင်ရမယ်ဆိုမှုအစ်စ်ရေးဆွဲရမှုမဖြစ်မနေလိုအပ်တဲ့အခြေအနေတရားမှာကျွန်တော်တို့ဒီဥပဒေရေးကြရဗျာရေးဆွဲကြရဒီဆိုတော့ legislation ကြရပါဗျာဒီဥပဒေပြုပါလီမန်တွေကဒီဥပဒေပြုကြရပါအဲ့တော့ပြုတော့တယ်ဆိုရင်ဒီလိုတက်ဆိုင်ရာ level အလိုက်ကျွမ်းကျင်တဲ့ပညာရှင်တွေပါဖို့လိုတယ်။လူလူကြီးရဲ့သဘောဆန္ဒအတန်ကိုနားထောင်ဖို့လိုတယ်။နောက်ပြီးတော့ခုနလေပေါ့ဗျာဥပဒေကြီးတဲ့သူတို့ဘက်ကတော့ဟိုဒါတို့ရှိနေကြုံရုံတော့ဘာလို့ကတင်တာတက်ဆိုင်ရာမိမိဌာနတွေအတင်းနဲ့အားတွေပါမယ်။ဒီလိုပြန်ပြန်ကြားနာပြီးမှဒီကိစ္စလုပ်ချက်ဥပဒေနဲ့ကိစ္စဖြစ်တယ်ဗျာ။ အဲ့ဥပမာအားဖြင့်ကျွန်တော်တို့ဒီထောင်ချက်90လေးနေရင်းဥပဒေကိုစဉ်းစားနေထောင်ချက်90ဥပဒေကိုဥပဒေကြမ်းကိုရေးတယ်ဆိုတော့သုံးလို့ရှိရင်လည်းဒါမှအားပြီးပါတယ်နော်ဒါမှအကျိုးဆောင်ရည်ပြီးပါတယ်နော်ကျွန်တော်ဒီနေ့ဒီပါတင်လာပြီးပါတယ်ဒါလည်းလို့လူတို့အကျိုးအစီးပွားအတွက်ဆိုတဲ့အခြေခံပေါ်ကမှဥပဒေပြင်ဖို့လိုတယ်ဥပဒေပြင်ဖို့လိုတာဟုတ်ဗျဥပဒေကဘယ်သူအတွက်ဘာကြောင့်ပြင်လ
ဒီလိုဆိုရင်ထက်လွတ်တော်ဝင်မှာတော့ဒီဆွေးနွေးဖို့အမျိုးသားလွတ်တော်ထဲမှာဆွေးနွေးဖို့ဘောတူထားပြီးသားဖြစ်နေပါပြီဆိုတော့ဒီဥပဒေပြင်ဆင်ရေးအတွက်ကိုပေါ့လေဟိုတကယ်နောက်ဆုံးဟိုပြင်ဖို့ဆိုပြီးတော့လွတ်တော်ကဆုံးဖြတ်လိုက်တဲ့ဆိုပါဆိုပေါ့လေဒီလိုပြင်လာမယ်ဆိုရင်ဒီပြင်ဆင်ချက်မှာဟိုဆရာဦးတင်းတန်းဦးတူရဲ့သဘောထားအနေနဲ့ပဲဖြစ်ပေါ့လေမဖြစ်မနေထပ်သွင်
ူဒီများစုဖွဲ့ရတဲ့ဒီငယ်ဖော်ပြထားတယ်လို့ပေါ့သူတို့နဲ့အနေနဲ့ကျွန်တော်အနေနဲ့တော့မတူပါဘူးသူတို့က2008ဖွဲ့စည်းပုံနဲ့ဒီမင်းစုစီဟာဒီမစီဒီများနေကြအောင်အတိအကျပြဋ္ဌာန်းထားတယ်လို့ပြောထားတယ်ကျွန်တော်ကလုံးဝလည်းမခံဘူး2008ဖွဲ့စည်းပုံနဲ့2017မင်းစုစီဥပဒေပြီးလူတွေနဲ့ဒီမစီခွင့်ရတွေကိုလုံးဝယူပိန်းထားတဲ့ဥပဒေများဖြစ်တယ်ဗျကျွန်တော်တော့မတူဘူးသူကလည်း conclusion ကတော့အဲ့ဒီမှာဘလူးလက်အဖက်နဲ့ချုပ်ချေဖို့ဖြစ်နိုင်တယ်ဆိုတဲ့အချက်ကိုကျွန်တော်တော့တူတယ်ဒါတို့နဲ့ကျွန်တော်ရက်ချစ်တယ်လို့ဒီအခုလည်းအဲ့လိုပေါ့နော်ကျွန်တော်ဒီမဖြစ်မနေကျွန်တော်ပြစ်ဒဏ်နေလဲမထည့်သင့်ဘူးကျွန်တော်တုံးချင်းတော့ပြောပြရရင်တော့ရင်းစုစီဥပဒေကိုလုံထုံးလို့ဒီရအကြောင်းကြားရတယ်ဆိုတော့လောက်ကလွှဲပြီးတော့ရေးယူပြီးပြတာမျိုးဒါသဘောမတူဘူ
းဟုတ်ကဲ့ဆရာဆိုတော့ဒီဟိုနောက်တချို့ကလည်းဝေဖန်တာပေါ့လေဟိုတပြိုင်နက်တည်းမှာပဲအခုဒီပြင်ဆင်မဲ့ဥပဒေဥမာအစိုးရရဲ့သတင်းစာတွေမှာတရားဝင်ဖော်ပြတဲ့အချိန်မှာဟိုတက်တက်ဆိုင်ဆိုင်ပေါ့လေတို့ကဒီဟိုဥပဒေနဲ့တပြိုင်နက်တည်းမှာဒီတန်ငယ်မရင်းဥပဒေနဲ့ပတ်သက်လို့လေဟိုပြင်ဆင်ဖို့ဆိုပြီးတော့ဟိုသတင်းတစ်ခုကတပြိုင်နက်တည်းပါလာတော့တချို့ကပြောကြတာဥမာတန်ငယ်မရင်းလို့ဟာမျိုးကြာဟိုမလုပ်ဘဲနဲ့ဒီအရေးမပါတဲ့ဒီဥပဒေကိုလာပြီးတော့ထလုပ်နေတယ်ဆိုတော့အမြင်မျိုးတွေဝေဖန်တာမျိုးတွေလည်းရှိပါတယ်ဆိုတော့အခုဒီဥပဒေရဲ့ဆာလို့ရှိရင်တခြားအရေးကြီးကြီးလုံးတင်နဲ့ပြင်းတင်နဲ့ဟိုနောက်အသေးရွေးဆော်ဖို့အဖြစ်ဖြစ်ပေါ့လေပြင်မှုကောင်းတဲ့တခြားအရေးကြီးတဲ့ဥပဒေရောဘာတွေများရှိနေလဲဆရာ
ဟုတ်ပါရဲ့အခွန်ဥပဒေလို့ပါကျွန်တော်အခုသွန်းလို့မှသွန်းလို့ရမှာပေါ့ဗျာဒါတွေအရေးကြီးတယ်ဗျာတော့ကျွန်တော်တန်းကြီးမှာဖုန်းအတုပ်နဲ့ပတ်သက်လို့ဒီစီးပွားရေးနဲ့ပတ်သက်တဲ့ဟာတွေရှိတယ်ခုန2019ရေးသိမ်းမှုတွေဆိုပြီးပြင်ဖို့2019ဥပဒေအဲ့ထက်မှာသူတို့ရဲ့အားကောင်းတဲ့အချက်တွေနဲ့ခုနလေရမားတွေ2019တုန်းကကြားထားတဲ့အခွန်ကြီးကောင်းတွေပေါင်းပြီးတော့ကကင်းစင်တဲ့ဥပဒေတွေပညာရေးနဲ့ပတ်သက်တဲ့ဥပဒေဒါရီကပို့ရည်ကြည့်မယ်လို့ထင်တယ်ကျွန်တော
်ဟုတ်ကဲ့ဆရာနောက်တစ်ခုကကျွန်တော်တို့ဒီမှာဟိုပေါ့လေဒီ NLD ကဒီရွေးထားတဲ့ထဲမှာဒီတရားဥပဒေစိုးမိုးရေးဆိုတဲ့တကယ်ညာ NLD ရဲ့ဒီဟိုဒီရုပ်ောက်ပေါ်မှာအနိုင်ရလာတဲ့အဂျင်ဒါထဲမှာဒီကိစ္စကလည်းအရေးကြီးတဲ့ကိစ္စတစ်ရပ်အနေနဲ့ပါရှိခဲ့ပါတယ်ဆိုတော့ဒီတရားဥပဒေစိုးမိုးရေးအပိုင်းမှာဒီဥပဒေပြူရေးအပိုင်းနေရာလည်းအရေးကြီးရယ်ဆိုတော့အခုလက်ရှိပေါ့လေ NLD ရဲ့ဒီနှစ်နှစ်တာဟိုအုပ်ချုပ်ရေးတက်တန်းအတွင်းမှာဒီဥပဒေပြူရေးနဲ့ပတ်သက်တော့ပတ်သက်လို့ဆရာအနေနဲ့ကျင်းနှံ့မှုမကျင်းနှံ့မှုအပိုင်းဘာတွေများတွေ့ရလဲဆရာ
အမှုရပြီဟုတ်ပါတယ်ကောင်းတာပေါ့1950ခုနှစ်ရေပေါ်စီမံမှုလည်းဥပဒေဖြတ်သိမ်းလိုက်ပြီကကျွန်တော်တစ်ပတ်လုံးဒုက္ခပြီးခဲ့တဲ့ဟာပေါ့နော်အခုခဏခဏအကြောင်းကြားနေတဲ့နိုင်ငံသားတွေကိုဒုက္ခပြီးတယ်ဆက်အနာကြီးဆက်ဆိုရဲ့အရင်ဥပဒေဖြတ်သိမ်းလိုက်ပြီနော်ဒါတွေဟာကောင်းတဲ့အချက်တွေပဲကောင်းတဲ့အချက်တွေဖြစ်တယ်ပြန်ပြီးတော့ဒီမှာတက်နိုင်တဲ့မြန်ဒုလူတကဒါတဲ့လူလူအစိုးရဖြစ်တဲ့အခါကျတော့သူတို့ပြင်တဲ့ဥပဒေတွေကတော့ရည်ရွယ်ချက်ကမတူပါဘူးပြည်နဲ့ချုပ်ချယ်ဖို့ပြင်တာမဟုတ်ဘူးဒါပေမဲ့ဝင်ဒီကနားလည်းတင်တာတွေကတော့တရီတီတီထားပြီးတော့ကျွန်တော်တို့လုပ်ဖို့တို့ရင်အခုတွေပြတဲ့အခါမှာဥပဒေကိုအမှတ်တည်ဆိုတာရှိနေအောင်လို့မဟုတ်ဘူးဒါနဲ့နိုင်ငံရေးသမားတွေပေါ့နိုင်ငံသားဖြစ်တဲ့အခါမှာသူတို့ကဘသူ့ကိုသွားအားကိုးနေရှိတယ်ဆိုတော့ဒီခောက်ယူးကျူးနေတဲ့ဘျူရိုကရက်အဟောင်းတွေအရင်အစိုးရတစ်ထက်ကအမြင်တမ်းတုံးနေသူတို့ကဥပဒေကိုအလုံးနဲ့ကြည့်တာဟိုအပြားလိုက်ကြည့်တာလုံးနဲ့မကြည့်ကြဘူးနိုင်ငံတော်ဆိုတာနဲ့ပါတဲ့ definition တွေပဲကြည့်တော့နိုင်ငံတော်ရဲ့တကယ်ကြည့်ရင်းအသေးပဲဘာလဲဆိုတာမျိုးသူမူကျတယ်မဟုတ်တဲ့အခါကျတော့အဲ့ဒီတစ်ခက်သေးတွေတော့ကြည့်တယ်တို့ရတယ်ကျွန်တော်တို့အနေနဲ့ပြောရတော့ဥပဒေပြတဲ့တဲ့ကတော့ကိုယ့်ဘက်ကအင်အားစုကအများကြီးဖြစ်နေတယ်ကောင်းတယ်ကောင်းတဲ့ဥပဒေတွေပြုနိုင်ခဲ့တယ်ဆက်ပြီးတော့ပြင်ဖို့ဆက်ပြီးတော့လုပ်ဖို့လိုတာတွေတော့ရှိတယ်ဆိုတာထင်တယ်
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီဥပဒေပြည့်ရပြင်ဒီဥပဒေကိုလိုက်နာကျင့်သုံးရတဲ့အပိုင်းမှာလည်းကျွန်တော်မြန်မာနိုင်ငံမှာတခြားလုံးအားနည်းတယ်ဆိုပြီးတော့ထောက်ပြရရှိပါတယ်ဒါတွေကိုပြင်ဆင်ဖို့အစိုးရအနေနဲ့လုပ်နိုင်တာတွေဘာတွေများရှိမလဲဆရာ
ပါလားအခုတရားဥပဒေစိုးမိုးမှုမင်းလားဗျာကိုကခင်ဗျဘုံနေရာဟိုနေရာကိုယ်ဒီနေရာကိုယ်ဒါကကျွန်တော်တို့ရိုးရိုးရှင်းရှင်းလေးပါပဲဗမာပြည်တိုင်းကိုပြန်ကြည့်လိုက်လို့ရှိရင်တိုင်းပြည်ကိုမတည်မငြိမ်ဖြစ်အောင်လုပ်နေတာဘယ်သူတွေလဲ ဒီအချိန်မှာယူလို့လေးပဲဒုသားတို့ကိုဖွဲ့ချုပ်တဲ့နေအချိန်မှာအားတိုင်းကြီးကမတင်သက်ပါဘူးလို့နော်တက်တည်ပြခြင်းတဲ့လူတွေဘယ်လိုလေးရှိတယ်နော်ဒါမျိုးပေါ့ဗျာဆိုတော့အဲ့ဒီဟာမျိုးတွေကိုကျွန်တော်တို့အရေးယူတဲ့နေရာမှာအလွန်အားနေတာဗျာဥပဒေကပြုတ်ဖို့တောင်မလိုသေးဘူးရှိတဲ့ဥပဒေတွေကိုတကယ်အသက်ဝင်အောင်ကျွန်တော်တို့လုပ်ကောင်းတဲ့ပေါ်ဖို့လုပ်တာပေါ့ဗျာအားလိုက်လိုက်စားမှုဒါမျိုးဥပဒေဒါတကယ်တမ်းကျတော့ကျွန်တော်တို့မှလေးစားချက်တွေရှိသေးတယ်နော်စာတုံးတော့ဖွဲ့ရှိအဲ့ဒီလိုနဲ့ပြီးတဲ့ဒေသကိုမတော်စီဖွဲ့စည်းပုံကြားဥပဒေရဆိုပြီးတော့ကျွန်တော်တို့ကဒါအင်္ဂါဆောင်အောင်တဲ့ဟာ corruption committee ဆိုပြီးတော့လူတွေအများကြီးခန့်ပတ်စံတွေပေးရတိုက်ပြပန်နာတွေအများကြီးကိုလူအကာမျိုးတွေဖြစ်လာတကယ်ကဥပဒေရအာဏိတင်တကယ်သက်ရအောင်ဥပဒေကိုထိန်းသိမ်းဆောင်ရွက်တဲ့အဖွဲ့အစည်းကြီးနဲ့အစိုးရတက်တွေလုပ်ရမှာဗျာဆိုတော့အဲ့ဒီမှာတော့ကျွန်တော်အစိုးရအတော်အားနေတယ်
โอเคပါဝင်ဆွေးနွေးပြည့်ရဲ့လူခွင့်ရှင်နဲ့ဦးသိန်းတန်းကိုယ်တိုင်ပါဝင်ဆွေးနွေးသူတွေစာရေးမှတ်ချက်ပေးတဲ့သူတွေနဲ့ဒေါက်တာရှင်တွေအားလုံးကိုထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လင်းဦးစီစဉ်ထုတ်လင်းပေးခဲ့တဲ့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုပြန်ပြီးတော့နှာစင်ခဲ့ကြရတာပါရှင်
ဒီမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆမေးမြန်းခန်းတွေနဲ့အဖတ်စင်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
လရှိထုတ်လွှင့်ပေးနေတဲ့ VOA ရဲ့တနင်္ဂနွေနေ့မနက်ဖက်အစီအစဉ်တွေကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ20 kHz 15113လိုင်းဒိုမီတာ25 kHz 11823လိုင်းဒိုမီတာ32 kHz 9335တို့ကနေပြီးတော့လည်းပြန်ပြီးနားဆင်နိုင်ပါတယ်ရှင်။အခုတနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင်
။စီရီးယားနိုင်ငံကစစ်ပွဲဒီမှာပါဝင်နေတဲ့ဖွဲ့တွေအားလုံးရက်30တဲ့မင်းတနိုင်ငံလုံးပြစ်ခတ်ရဲစဲရေးကိုအကောင့်ထဲပို့ဖို့နဲ့ဂူဒရမျိုးအရှိပိုင်းပါဝင်တခြားနေရာတွေအားလုံးမှာဝိုင်းရံပိတ်ဆို့ထားတာကိုဖော်ပြပေးဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကစနေနေ့မှာတင်ပြညွှန်ထဲတောင်းဆိုလိုက်ပါတယ်။မြောက်ကိုရောက်ကိုအမေရိကန်ကတန်ခတ်အရေးယူမှုအစ်စ်တွေချမှတ်လိုက်တဲ့ပေါ်ဒီဥနိုင်ငံကစနေနေ့မှာဒေါသတကြီးတုံ့ပြန်ပါတယ်။မြောက်ကိုရောက်ရဲ့နျူကလ িয়ার နဲ့တာဝန်ပြည်တုံးကြီးထုတ်လို့ရေးအစီအစဉ်တွေရပ်ဆိုင်သွားစေရေးကြိုးပမ်းမှုတွေကိုဒီလိုတန်ခတ်အရေးယူတာကတံပြန်တက်ရောက်မှုဖြစ်စေတယ်လို့ဆိုပါရယ်2016ခုနှစ်သမရရွေးကောက်ပွဲကာလအတွင်းရုရှားရဲ့ဝင်ရောက်ဆွတ်ဖက်မှုနဲ့ပတ်သက်ပြီးအမေရိကန်အောက်လူတော်ထောက်လိုင်းဆိုင်ရာကော်မတီမှကြားနာမေးမြန်းချိန်တုန်းကဒီမိုကရက်လူတော်မတ်တွေမှတ်တမ်းတင်ထားတဲ့လူတော်မှတ်တမ်းတစ်ခုကိုတချို့အချက်အလက်တွေထုံနှုတ်ပဲဖြစ်ပြီးသမရအင်ဂျီတော်ကထုတ်ပြန်လိုက်ပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဗဇာဒေသကဒုက္ခသည်စခန်းတွေမှာရောက်နေတဲ့ American Ranger Salvation Army အာစာဖော်ဝင်တွေဟာမြန်မာစစ်တပ်ကိုတိုက်ခိုက်ဖို့ပြပအာစာအဖွဲ့ဖွဲ့ဖို့ပြင်နေတယ်လို့ထိုင်းရှိဆိုင် PBS online သတင်းတပုတ်မှာဖော်ပြထားပါတယ်။ PBS သတင်းအဖွဲ့ဟာဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကကောက်ဆက်ဗဇာဒေသကိုသွားပြီးအာစာဖွဲ့ဝင်တချို့လူဆိုသူတွေနဲ့တွေ့ဆုံဝင်မြန်းခဲ့ပြီးတဲ့နောက်အခုလိုရေးထားတာပါ။သူတို့တွေဟာပြပမှာရောက်နေပြီမလဲမွတ်စလင်ရိုဟင်ဂျာတွေကိုအကောက်အကွယ်ပေးဖို့ပိုင်းဖြတ်ထားတယ်လို့သူတို့တွေ့ဆုံဝင်မြန်းခဲ့သူတွေကပြောကြောင်းသတင်းမှာရေးထားပါတယ်။အမျိုးသမီးနိုဘယ်ငြိမ်းချမ်းရေးဆုရှင်သုံးဦးဖြစ်တဲ့အီရန်နိုင်ငံကရှီရင်အီဘာဒီ၊ချီမင်နိုင်ငံကထော်ဝကူကာမန်နဲ့မြောက်အာယာလန်ကမိုင်ရစ်မက်ဂွိုင်ယာတို့ဟာရိုဟင်ဂျာဒုက္ခသည်မျိုးမျိုးတွေနဲ့တွေ့ဆုံမှုနဲ့ဒုက္ခသည်တွေရဲ့အခြေအနေရရက်ကိုလေ့လာဖို့စနေနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေပါတယ်။သူတို့သုံးဦးဟာအမျိုးသမီးနိုဘယ်ငြိမ်းချမ်းရေးဆုရှင်6ဦး2006ခုနှစ်ကဖွဲ့ထားတဲ့ Nobel Women Initiative အဖွဲ့အနေနဲ့သွားကြတာဖြစ်ပါတယ်ခင်ဗျာ။
တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါဒီမနက်အစီအစဉ်ထုတ်လွှင့်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Zainab Abdulrahman ဖြစ်ပါလိမ့်ရှင်တနင်္ဂနွေနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကို9မီတာ18 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ဗီဒီယိုကိုနားဆင်ကြကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်သောတာရှင်များလည်းကမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.